Welcome to the Voice of America in Burmese.
Mingla nan nakema khnya VOA American ta ka ni 2015 ku ni mat la 19 ye chatabari ni mwe na phe season ni ko American Piraw su Washington DC ka ni dai yai thout lwin pe ni ba bi kain do meter 32 40 ne 48 do ka ni phan yu na sin nai ma le khnya
တော်ရရှိနေအားလုံးရွှေလန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ဆံမိုးပြီပါအခုမနက်ခင်းအတွက်အစီအစဉ်လေးကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့ကျော်စံသာပါဣသရေလနိုင်ငံမှာဝင်းကျော်ဗက်တမန်ညတညာဟုအနိုင်ရရှိသားပဲမဲ့အီရန်နဲ့နျူကလ িয়ার ဆွေးနွေးမှုကိစ္စမထိခိုက်ဘူးလို့အမေရိကန်ကပြောကြားတဲ့သတင်းဂျပန်ဆိုင်ရာအမေရိကန်သံတမန်ကြီးကိုသတ်ဖို့ချင်းချောက်
ူတိုက်ခိုက်နေတယ်လို့ပြောလိုက်ပါတယ
်ကျွန်တော်လည်းနားမလည်နိုင်တော့ဘူးခင်ဗျကျွန်တော်တို့ဒီလိုတိုက်တာကတကယ့်ကိုပြီးပါကြီးကျော်စစ်လို့ပုံစံမျိုးနဲ့တိုက်နေပါတယ်
ကိုကံဖို့ရပြောခွင့်ရသူဦးထွန်းမြတ်လင်းပြောသွားတာဖြစ်ပါတယ်ခင်ဗျအပြည့်စုံကိုနောက်ပိုင်းမှာနားဆင်ကြရပါမယ်အဲ့ဒါပြင် TNLA တအောင်ပလောင်လွမြောက်ရေးတက်ကမကြုံစဖူးငွေကျပ်သိန်းပေါင်း300ကျော်တန်ဖိုးရှိတဲ့မူရစီတွေဖန်စီရမိတဲ့အကြောင်းသတင်းပေးပို့ချက်ထိုင်းမြန်မာနယ်စပ်မြန်မာဘက်ချမ်းမှာမြန်မာပြည်တွင်းကနေတည်ဆောင်လာတဲ့အမေရိကန်ဒေါ်လာဆက်ကူငွေတတန်းကျော်ဖို့ဖန်စီရမိတဲ့အကြောင်းနဲ့အမေရိကန်ပြည်တော်စုမြောက်ကယ်လိုရီးနားမှာမြန်မာမိသားစုတစုဓာတ်ထိုးခံရပြီးတော့တားသုံးယောက်တိဆုံသွားတယ်ဆိုတဲ့သတင်းတွေကိုကြားဖို့ရှိတယ်လို့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်အခုရင်ဆုံးတော့နိုင်ငံတကာသတင်းတွေကိုဦးကျော်စံတာနဲ့ကိုဇော်ဝင်းနိုင်တို့ကပြောပြပေးကြပါလိမ့်မယ်ခင
်ဗျာ Tunisia နိုင်ငံမြို့တော်မှာကမ္ဘာလှည့်ခီးသွားတဲ့လာရောက်လက်ပတ်တဲ့အထင်ကရပြတိုက်တစ်ခုကိုစစ်နေသမားတွေဝင်ရောက်ပစ်ခတ်လို့နိုင်ငံသားအသက်အများအပြားအပါဝင်လူပေါင်း22ဦးသေဆုံးသွားခဲ့ပါတယ်။စစ်ယူနီဖောင်းဝတ်စစ်နေသမား2ဦးဘာလို့အမျိုးသားပြတိုင်းမှာအသက်တွေကိုလိုက်လံတိုက်ခိုက်ပြီးလူအနေငယ်ကိုဖမ်းဆီးခဲ့ကြတယ်လို့ Tunisia ဝန်ကြီးချုပ် Habib Asset ကပြောကြားလိုက်ပါတယ်။တစားကနေလွမြောက်အောင်ကျူပန်းရင်စစ်နေသမား2ဦးကိုရဲတပ်ဖွဲ့ကပြစ်တက်လိုက်ပါတယ်။ဒါပေမဲ့ပေါင်းဘက်တရခန်3ယောက်ကိုရှာဖွေနေဆဲဖြစ်တယ်လို့လည်းအာဏာပိုင်တွေကဆိုပါတယ်။စစ်နေသမားတွေဘယ်သူဘဝဆိုတာမသိရသေးပါဘူး။သေဆုံးသူတွေနဲ့ Germany, Italy, Poland နဲ့ Spain နိုင်ငံတို့ကကမ္ဘာလက်ခီးတဲ့16ဦးနဲ့ Tunisia နိုင်ငံသား2ဦးပါဝင်တယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်။နောက်ထပ်24ဦးလည်းဒဏ်ရာအသီးသီးရရှိသွားကြပါတယ်။တကြီးရွယ်ဦးခီးသွားတွေကလေးတငယ်တွေလုံခြုံရေးအကာအကွယ်နဲ့ထွက်ပြေးနေပုံတွေကို Tunisia ရုပ်မြင်သံကြားမှာပြသခဲ့ပါတယ်။တိုက်ခိုက်ခံရခြင်းပြားလိုက်ထဲမှာလူတရာခန့်ရှိနေခဲ့တယ်လို့လည်းပြောခွင့်ရရရှိသူကဆိုပါတယ်။အကြမ်းဖက်မှုတိုက်ဖျက်ရေးဆွေးနွေးဖို့ရှိနေတဲ့ Tunisia ပါလီမန်ကိုလည်းတိုက်ခိုက်ခြင်းအတွင်းမှာရုပ်သိမ်းလိုက်ရပါတယ်။
ဣသရေလနိုင်ငံသားအားလုံးတာယာဝါပြောရေးနဲ့လုံခြုံရေးတို့အတွက်သူ့အနေနဲ့ကိုယ်စွမ်းညံစွမ်းရှိသလောက်စူးစမ်းဆောင်ရွက်သွားမယ်လို့ဣသရေလဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုကပြောလိုက်ပါတယ်။ဣသရေလလွတ်တော်ရွေးကောက်ပွဲမှာသူ့ရဲ့ရှေးရိုးဆွဲလီကွတ်ပါတီအနံ့ရပြီးနောက်တနေ့ဂျေရုဆလင်မြို့အနောက်ဖက်ချမ်းမှာရှိတဲ့ဝေလင်းဝေါ်လို့ခေါ်တဲ့ဝတ်ပြုဆူတောင်းတဲ့တိုင်းကြီးမှာပုတ်ထုနေ့ကမစ္စတာနတန်ယာဟုကအဲ့ဒီလိုပြောလိုက်တာဖြစ်ပါတယ်။လွတ်တော်အမတ်နေရာစုစုပေါင်း120ရှိတဲ့ထဲကအမတ်နေရာ30ကိုသူ့ပါတီကအနံ့ရလိုက်တာပါ။ပြိုင်ဘက်အိုက်ဆက်ဟက်ဇော့ဦးဆောင်တဲ့ Zionist Union Party ကအမတ်နေရာ24နေရာအနိုင်ရခဲ့ပါတယ်။ရွေးကောက်ပွဲကျင်းပတဲ့အင်္ဂါနေ့တုန်းကမဲပေးပြီးပြန်ထွက်လာသူတွေထံကောက်ယူခဲ့တဲ့စစ်တမ်းတွေအရသူတို့ပါတီနှစ်ခုစလုံးကအမတ်နေရာ24နေရာစီပဲရကြမယ်လို့ကြိုတင်ခန့်မှန်းထားခဲ့ကြတာပါ။သူ့အနေနဲ့အစိုးရအသစ်ကိုလာမဲ့သတင်းပတ်နှစ်ပတ်သုံးပတ်အတွင်းဖွဲ့ဖို့ရည်ရွယ်ထားကြောင်းမစ္စတာနတန်ယာဟုကပြောပါတယ်။ဒါဟာသူ့အနေနဲ့လေ့ကျင့်မြောက်ဝန်ကြီးချုပ်အဖြစ်ရွေးကောက်တင်မြောက်ခံရခြင်းလည်းဖြစ်ပါတယ်။အစိုးရဖွဲ့ဖို့လိုအပ်တဲ့အမတ်နေရာ62နေရာပြည့်အောင်ပါတီငယ်လေးတွေနဲ့ညီနိုင်ဆောင်ရွက်နေတဲ့အကြောင်းမစ္စတာနတန်ယာဟုရဲ့ယုံကပြောပါတယ်။အဲ့ဒီထက်မှာအခေယာကျတဲ့ပါတီကတော့အမတ်နေရာ10နေရာအနံ့ရလိုက်တဲ့အလဲအလဝါဒီကူလာနူးပါတီဖြစ်ပါတယ်။ဒီရွေးကောက်ပွဲအတွင်းအာရလူမျိုးစုပါတီငယ်၄ခုနဲ့စုဖွဲ့ထားတဲ့မဟာမိတ်အဖွဲ့ကလည်းအမတ်နေရာ14နေရာအနိုင်ရလိုက်တဲ့အတွက်ဒါဟာအစ္စရေးနိုင်ငံအတွင်းကအာရလူနည်းစုတွေအတွက်ပထမဆုံးလွတ်တော်အတွင်းပြောရေးဆိုခွင့်ရှိတဲ့အခြေအနေကိုရောက်လာတာဖြစ်ပါတယ
်။အစ္စရေးရွေးကောက်ပွဲမှာဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုအနိုင်ရရှိသွားပြီမဲ့အီရန်နဲ့နျူကလ িয়ার ဆွေးနွေးပွဲကိစ္စကိုတော့ထိခိုက်မှုရှိလိမ့်မယ်မဟုတ်ဘူးလို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြောကြားလိုက်ပါတယ်။အီရန်နဲ့အပေယူလုပ်တဲ့ကိစ္စပေါ်မစ္စတာနေတန်ယာဟုရဲ့စန့်ကျင်မှုကိုအမေရိကန်ပြည်ထောင်စုကထိတွေ့လာတာကြာလာပြီလို့အမေရိကန်နိုင်ငံသားရေးပြောခွင့်ရယန်ဆာကီယာဆိုပါတယ်။အီရန်နဲ့ဆွေးနွေးရတာခက်ခဲပေမဲ့အပြုသဘောရှိတယ်လို့လည်းဆိုပါတယ်။ဤပညာပိုင်းဆွေးနွေးရမှာပြဿနာအနေနဲ့အနေကိုဖွင့်ဆိုဖို့ကြွမ်းကျင်မှုလိုအပ်ပြီးအကျိုးရှိတယ်လို့လည်းပြောပါတယ်။ Israel ရွေးကောက်ပွဲမတိုင်မီနှစ်ပတ်လိုကတော့အီရန်နဲ့မပြည့်ပြတ်သေးတဲ့ဆွေးနွေးမှုမှာမှားယွင်းတဲ့အပြေယူဖြစ်တယ်လို့ Mr. Netanyahu ကအမေရိကန်ကွန်ဂရက်လွှတ်တော်မှာပြောကြားပြီး Obama အဆွေအဝါကိုဒေါသဖြစ်စေခဲ့ပါတယ်။ အီရန်နိုင်ငံသားဝန်ကြီးမိုဟာမက်ဇာဗတ်ဇာရစ်ကတော့နျူကလ িয়ার ဆွေးနွေးပွဲအတွင်းဆွစ်ဇာလန်နိုင်ငံလော်ဆန်မြို့မှာကျင်းပဖို့ရှိတဲ့တခြားနိုင်ငံသားဝန်ကြီးတွေပါဝင်မဲ့တောက်ကြွနေဆွေးနွေးပွဲဟာဖြစ်နိုင်ပွဲမရှိတော့ဘူးလို့ဗိုလ်ထုနေကပြောကြားလိုက်ပါတယ်လူတိုင်းကပြည်လည်မှုလူကျင်တဲ့ဆန္ဒရှိတယ်လို့ပြောနေကြပေမဲ့လက်တွေ့တကယ်ဟုတ်မဟုတ်စောင့်ကြည့်ရအောင်မယ်လို့လည်းဆိုပါတယ်ပြည်လည်မှုရဖို့နှိကပ်နေပြီလို့ယူဆဖို့ရှိရင်တော့နိုင်ငံသားဝန်ကြီးတွေပါပါဝင်ဆွေးနွေးတက်ရောက်ကြမှာဖြစ်ပါတယ်
ဂျပန်နိုင်ငံဆိုင်ရာအမေရိကန်သံမကြီးကယ်ရိုလိုင်းကနေဒီနဲ့အိုကီနာဝါကျွန်းဆိုင်ရာအမေရိကန်ကောင်စီဝန်ချုပ်အက်ဖရက်မက်ဂလီဘီတို့ကိုလောက်ကျန်တက်ဖြတ်ဖို့ချင်းချောက်မှုတွေကိုစုံစမ်းစစ်ဆေးနေကြောင်းဂျပန်ရဲတပ်ဖွဲ့ကပြောပါရတယ်။အမေရိကန်တန်ယုံကိုဖုန်းနဲ့ခေါ်ပြီးအဲ့ဒီလိုချင်းချောက်ခဲ့တာဖြစ်ကြောင်းဂျပန်ရဲအရာရှိတွေပြောတာကိုကိုကာဘီသတင်းနယ်မှာဖော်ပြပါရတယ်။ဘာကြောင့်အခုလိုချင်းချောက်တယ်ဆိုတာတော့သတင်းထုတ်ပြန်ခြင်းမရှိပါဘူး။အမေရိကန်တန်တမာနေအပေါ်ချင်းချောက်လာသမျှကိုအထူးအလေးထားဆောင်ရွက်ကြောင်းတန်တမာနေကိုကာကွယ်ပေးဖို့အတွက်အစွမ်းကုန်ကြိုးစားဆောင်ရွက်နေကြောင်းလိုအပ်တဲ့ကာကွယ်မှုတွေပေးနိုင်ဖို့ဂျပန်အစိုးရနဲ့တိုင်ပင်ဆောင်ရွက်နေကြောင်းဘလို့ချင်းချောင်းမှုမျိုးဖြစ်တယ်ဘာတွေကိုဆောင်ရွက်နေတယ်ဆိုတဲ့အသေးစိတ်အချက်အလက်ကိုတော့ထုတ်ပြမှာမဟုတ်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ကမ္ဘာတဝန်းမိန်ကလေးတန်ပေါင်းများစွာပညာသင်ကြားခွင့်ရရှိရေးထောက်ခံအားပေးဖို့ဆောင်ရွက်နေတဲ့အမေရိကန်သမ္မတဂရောမီရှယ်အိုဘားမားဂျပန်နိုင်ငံကိုရောက်လာတဲ့အချိန်မှာပဲဒီချင်းချောင်းမှုထွက်လာတာပါအခုလအစောပိုင်းတုန်းကလည်းတောင်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်သံအမကြီးမတ်လစ်ပတ်ကိုဒါနဲ့ဝင်ရောက်တိုက်ခိုက်ပြီးအခုလိုချင်းချောက်မှုတွေထွက်လာတာလည်းဖြစ်ပါတယ်ဒီတော့တွင်အမေရိကန်သမ္မတအင်ပီရိုကိုပို့လိုက်တဲ့စာထဲမှာဆိုင်းရနိုင်လို့ခေါ်တဲ့လူသေးစေနိုင်တဲ့အစိတ်တွေပါနေတာကိုတွေ့ရကြောင်းအမေရိကန်သမ္မတလုံခြုံရေးအဖွဲ့ကပြောပါတယ
် VOA ဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6.15 နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဝါရှင်တန်မြို့တော်အမေရိကန်သံတမန်အစံကသတင်းများဆက်လက်ကြေညာနေပါတယ်။စစ်သွေးကြွတွေစီကမြို့တွေအများအပြားပြန်လည်စိမ့်ပိုက်နိုင်ခဲ့ပြီဖြစ်ပေမဲ့ယမန်နှစ်ကဘိုကိုဟရမ်တို့ပြန်ပြီးဆွေးချင်းခံထားရတဲ့ကျောင်းသူလေး200ကျော်ဘယ်ရောက်နေလဲဆိုတာသက်လွန်စားရှာမတွေ့သေးဘူးလို့နိုင်ဂျီးရီးယားစစ်တပ်ကပြောကြလိုက်ပါတယ်ပြန်လည်လွတ်မြောက်နေမည်အလုံးမှာသူတို့ကိုလိုက်လံစုံစမ်းနေတယ်လို့လည်းစစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးကင်နက်မီနီမာကဆိုပါတယ်ဒါပေမဲ့မင်းများခံရသူတွေကဒီကျောင်းသူတွေနဲ့ပတ်သက်ပြီးတစုံတရာအကြံပြုဖြေကြားခြင်းမရှိဘူးလို့လည်းဆိုပါတယ်ဘိုကိုဟရမ်တို့ဟာလွန်ခဲ့တဲ့တစ်နှစ်ခန့်ကချီဘော့မြို့ကအစိုးရလေရန်ကြောင့်ကဒီကျောင်းသူတွေကိုပြန်ပြေးဆွဲဖမ်းဆီးသွားတာဖြစ်ပါတယ်ဒီပြန်ပြေးဆွဲမှုကြောင့်ဘိုကိုဟရမ်ကိုရှုတ်ချသလိုဒီမင်းကလေးတွေကိုအကာအကွယ်မပေးနိုင်တဲ့အတွက်လည်းနိုင်ဂျီးရီးယားအစိုးရကိုနိုင်ငံတကာကဝေဖန်ခဲ့ကြပါတယ်။ဗိုလ်ချုပ်ကြီးမီနီမာကတော့ဘိုကိုဟရမ်တို့ဟာအခုကအစိုးရပိုင်းနယ်မြေသုံးခုကိုသာသိမ်းထားနိုင်ပြီးကျန်းနေမြေတွေလည်းမကြခင်လွတ်မြောက်တော့မှဖြစ်တယ်လို့ဆိုပါတယ်။ဘိုကိုဟရမ်တွေကြောင့်လူညွန့်ရေးပြဿနာရှိနေလို့ February လမှာကျင်းပမဲ့အထွေထွေရွေးကောက်ပွဲကိုမတ်လ28ရက်နေ့ကိုရွှေ့ဆိုင်းထားပါတယ်။
ဒုတိယကမ္ဘာစစ်အပြီးဥရောပတိုက်မှာအဆိုးအဝါဆုံးအစုလိုက်အပြုံလိုက်တပ်ဖြတ်မှုကြီးဖြစ်ခဲ့တဲ့1995ခုနှစ်ရှရဘနီဆာတပ်ဖြတ်မှုနဲ့ဆက်နွယ်သူ5ဦးကိုဖမ်းဆီးလိုက်တယ်လို့ဆာဘီယာအစိုးရရှေ့နေတွေကပြောပါတယ်1992ခုနှစ်ကနေ95ခုနှစ်အထိဖြစ်ခဲ့တဲ့ဘော့စနီးယားဟာဇီဂိုဗီနာစစ်ပွဲပြီးကနေကာလတွေအတွင်းရှရဘနီဆာအနီးကဂိုဒေါင်ထဲမှာဘော့စနီးယားလူမျိုး1000လောက်တရက်ထဲနဲ့တပ်ဖြတ်မှုမှာပါဝင်ကြောင်းပါဝင်ခဲ့တာကြောင့်သူတို့ကိုဖမ်းဆီးလိုက်တာဖြစ်ပါတယ်။1995ခုနှစ်ဇူလိုင်လအတွင်း17ရက်တာကာလအတွင်းမှာဘော့စနီးယားမွတ်စလင်အမျိုးသားတွေနဲ့ကလေးငယ်စုစုပေါင်း 8,000 လောက်တပ်ဖြတ်ခံခဲ့ရတာပါ။ရဲတပ်ဖွဲ့ကအိမ်တွေကိုဝင်စီးပြီးမတင်ငါသူတွေကိုလိုက်လံဖမ်းဆီးခဲ့တာလို့မျက်မြင်သက်သေတွေကဗုဒ္ဓဟူးနေ့မှာပြောပါတယ်။အခုဖမ်းခံခဲ့ရတဲ့သူတွေဟာရှရဘနီဆာအနီးလူတွေအစုလိုက်အပြုံလိုက်တပ်ဖြတ်မှုမှာပါဝင်ခဲ့မှုနဲ့ဖမ်းဆီးအပြစ်ပေးခံထားရတဲ့ဘော့စနီးယားဆပ်အထူးတပ်ဖွဲ့ဝင်တွေနဲ့တဖွဲ့တည်းဖြစ်တယ်လို့အစိုးရရှေ့နေတွေကပြောပါတယ်။ဖန်ခံထားရတဲ့သူတွေတဲ့တာတတ်သမားနေဂျိုလို့ခေါ်တဲ့အဖွဲ့ကောင်းဆောင်နေဂျိုမီလီဒရာဂိုဗစ်လည်းပါတယ်လို့အနာဘိုင်းကြီးကပြောပါတယ်ဒီလူဟာဆာဗီယာစစ်ပွဲအပြီးအောင်မြင်တဲ့စီးပွားရေးသမားတဦးဖြစ်လာတယ်လို့လည်းဒေသခံသတင်းမီဒီယာတွေမှာဖော်ပြကြပါတယ
်အချိန်ပြင်းပြင်းတိုးတက်လာနေတဲ့ 3D ပုံနှိပ်နည်းပညာဟာမော်လီကျူးပြုလုပ်နိုင်တဲ့အဆင့်ကိုရောက်ရှိသွားပြီဖြစ်ပါတယ်မော်လီကျူးပြုလုပ်တဲ့ဆက်တည်ထွင်နိုင်ပြီဆိုတာ Illinois တက္ကသိုလ်သိပ္ပံပညာရှင်တွေကကြေညာလိုက်ကြတာပါဒီဆက်သစ်ဟာ drug bound set molecule တွေကိုခွဲခြမ်းပြီးပုံစံသစ်ပြန်လည်ဖွဲ့စည်းနိုင်မှာဖြစ်ပါတယ်။ molecule အမျိုးကွဲထောင်ပေါင်းများစွာနဲ့အခြေခံပုံစံ200ကျော်ကိုသုံးပြီးအစစ်အဆန်းတွေအပါအဝင် organic drug bound billion များစွာကိုရိုက်နှိပ်ပေးနိုင်မှာလည်းဖြစ်ပါတယ်။ organic drug bound တွေဟာအလေးချိန်အလွန်ပေါ်ပါပြီးလူကိုခန္ဓာဒဲကဇီဝဖြစ်စဉ်တွေလက်ပတ်ရမှာအထောက်အကူပြုစေနိုင်တဲ့အပြင်ဆေးဝါးတွေပိုးသတ်ဆေးတွေနဲ့က computer tv မျက်နှာပြင်တွေပြုလုပ်ရမှာနောက်နေစွမ်းအင်ကလာစီတွေရယူရမှာပါအထောက်အကူပြုစင်နိုင်မှာဖြစ်ပါတယ
်အင်ဒိုနီးရှားနိုင်ငံကိုကမ္ဘာလှည့်ခီးသည်တွေအလားများရေရည်ရွယ်ပြုလုပ်တဲ့နိုင်ငံပေါင်း30ကလာကြမဲ့ပြည်သူတွေအတွက်ပြည်ဝင်ခွင့်ဗီဇာကြေးခင်လွတ်ခွင့်အစီအစဉ်ကိုခီးသွားအေဂျင်စီတွေကကြိုးဆိုလိုက်ကြပါတယ်ဒါဟာသူတို့ရဲ့စီးပွားရေးလုပ်ငန်းကောင်းမွန်တိုးတက်စေမယ့်အစီအစဉ်ဖြစ်တဲ့အတွက်ခီးသွွားလုပ်ငန်းရှင်အများစုကကြိုဆိုကြောင်းအင်ဒိုနီးရှားခီးသွွားလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဟာစီယနာအရှာဒီက VOA ကိုပြောပါတယ်ဒီ policy သစ်ကြောင့်အင်ဒိုနီးရှားကိုလာရောက်လည်ပတ်ကြမယ်ကမ္ဘာလှည့်ခီးတဲ့အရေးအတွက်တိုးလာလိမ့်မယ်လို့မျှော်လင့်ကြောင်းကမ္ဘာလှည့်ခီးသွွားလုပ်ငန်းဝန်ကြီးအရီဖ်အယာယာယာကသတင်းတောက်တွေကိုတင်လာတဲ့ကပြောပါတယ်2014ခုနှစ်တုန်းကအင်ဒိုနီးရှားနိုင်ငံကိုလာလဲတဲ့ကမ္ဘာလှည့်ခီးတဲ့အရေးအတွက်ကိုးစားရှိခဲ့ပြီးအဲ့ဒီကနေအမေရိကန်ဒေါ်လာ10ဘီလီယံရရှိခဲ့တာမှာအခုနှစ်မှာတော့ဒေါ်လာ12ဘီလီယံရနိုင်မှုအင်ဒိုနီးရှားအစိုးရကမျှော်လင့်ထားတာပါအရင်တုန်းကတော့ဟောင်ကောင်ပီရူးနဲ့ချီလီအပါအဝင်ပြည်ဝင်ခွင့်ဗီဇာကင်းလွတ်ခွင့်15နိုင်ငံသားပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
now ဆိုရနိုင်ငံတကာသတင်းတွေကိုဥကျော်စံတာနဲ့ကိုဇော်ဝင်းလှိုင်တို့ပြောပြသွားကြတာဖြစ်ပါရခင်ဗျာအခုချိန်ကစပြီးတော့သတင်းလွှာတွေကိုနားဆင်ရပါတော့မယ်မြန်မာပြည်အကြောင်းသတင်းတွေမတင်ဆက်ခင်မှာနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအရင်ဆုံးပြောပြကြပါမယ်အင်ကာနီကအစ္စရေးနိုင်ငံမှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာဝန်ကြီးချုပ်ဘန်ဂျမင်နင်တန်ယာဟုရဲ့ Likud Party အနိုင်ရရှိလက်ချင်းကအမေရိကန်ပြည်တော်စုနဲ့အစ္စရေးနိုင်ငံတို့ရဲ့ဆက်ဆံရေးအပေါ်ဘလို့တက်ရောက်မှုရှိနိုင်မလဲဆိုတဲ့ကိစ္စဟာငင်းခုန်ဆွေးနွေးစရာဖြစ်လာခဲ့ပါပြီအဓိကကွဲလွဲမှုတွေဖြစ်နေတဲ့အီရန်နဲ့နျူကလ িয়ার အရေးညှိနှိုင်းဆွေးနွေးနေတဲ့ကိစ္စနဲ့ရပ်ဆိုင်နေတဲ့ငြင်းငြင်းရေးဆွေးနွေးပွဲကိစ္စရက်တွေကအစိုးရနှစ်ခုကြားမှာတင်းမာမှုတွေရှိနေတာပါ။လေလာသုံးသပ်သူတွေရဲ့အမြင်အမျိုးမျိုးကို VOA နိုင်ငံသားရေးဝန်ကြီးဌာနကသတင်းတောက် Pam Dawkins သတင်းပေးပို့ထားတာကိုတင်ပြပေးပါမယ်။ရွေးကောက်ပွဲမှာသူ့ရဲ့ပါတီအောင်ပွဲခံနိုင်ခဲ့တာကြောင့်အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နင်တန်ယာဟုတယောက်ပီတိတွေဖြစ်နေတဲ့အချိန်မှာအခုလိုအနိုင်ရလိုက်တဲ့အတွက်အစ္စရေးနဲ့အမေရိကန်ပြည်ထောင်စုတို့ကြားဆက်ဆံရေးအပေါ်ဘလို့တက်ရောက်မှုရှိမလဲဆိုတဲ့မေးခွန်းတွေထွက်ပေါ်နေပါတယ်။အခြေအလေပိုင်းညဉ့်ညံရေးဖြစ်စဉ်ကာလအတန်ကြာရပ်တန့်နေတာရေမကြခင်ကအမေရိကန်တွတ်တော်မှာမစ္စတာနက်တန်ယာဟုကအီရန်ရဲ့နျူကလ িয়ার ရေးအပေးယူလုပ်နေတဲ့ကိစ္စအပေါ်စန့်ကျင်ကန့်ကွက်တဲ့အကြောင်းမင်းကွန်းပြောကြားခဲ့တာရေအခုသတင်းပတ်စောစောပိုင်းကသူ့ရဲ့လက်ထက်မှာတော့ပါလက်စတိုင်းနိုင်ငံဆိုတာမပေါ်ပေါက်စေရဘူးဆိုပြီးတော့မှတ်ချက်ပေးခဲ့တာတွေကြောင့်နှစ်နိုင်ငံကြားမှာတင်းမာမှုတွေတိုးလာနေပါတယ်
כל מי שהולך להקים היום מדינה פלסטינית, כל מי שהולך לפנות שטח היום פשוט נותן שטח התקפה לאסלאם הקיצוני נגד מדינת ישראל.
כן, עוד שנו, פלסטיין נגן, תודה מות, ג'וזה דו, דמה חוק דינה מיגן, סוכה פייה און, יווה לא סונדו, מנה מיה, איזרעי גו, ג'אמפה, תקה פה עוד, אסלאמי, בעדה יהיה אסון יאו דגו, נמי פיינה, פילו דו, פי דלו, בנג'מין נתניהו, היברו בעדה נה, פיוסו, תוארה, פי פרה. အင်ကာနေရွေးကောက်ပွဲကျင်းပနေစဉ်ကာလတုန်းကတော့အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့ပြောခွင့်ရသူဂျင်ဆာကီကဘယ်ဘက်ကမှမလိုက်ဖဲရွေးကောက်ပွဲမှာဘသူပဲနိုင်နိုင်အစ္စရေးနိုင်ငံနဲ့လှုပ်ဆရာရှိတာကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်
။ It is we look forward to working with the next Israeli government and including on our shared agreement for peace and security in the Middle East.
Tomorrow အနေနဲ့အရှိအလေပိုင်းငင်းငင်းရေးနဲ့လုံခြုံရေးအတွက်သဘောတူညီထားပြီးဖြစ်တဲ့အတိုင်းနောက်တက်လာတဲ့ Israel အစိုးရနဲ့ဆက်လက်ပြီးတော့လုပ်ကိုင်သွားဖို့မျှော်လင့်ပါတယ်
။ဒါပေမဲ့ရွေးကောက်ပွဲအပြီး Israel နိုင်ငံရဲ့ခေါင်းဆောင်အပြောင်းလဲရှိလာခဲ့မယ်ဆိုရင်တောင်မှ American နဲ့ Israel တို့ရဲ့ဆက်ဆံရေးအခြေအနေပေါ်လုံးဝဥတုံတော့တက်ရောက်မှုရှိမှာမဟုတ်ဘူးလို့အရှိအလေပိုင်းရေးရာသုတေသနပညာရှင် Emmanuel Olangi က Skype ကနေပြောဆိုခဲ့ပါတယ်။
A large part of the existing tensions between Washington and Jerusalem is actually due to
Washington and Jerusalem အကြအခုဖြစ်နေတဲ့တင်းမာမှုအတော်များများဟာနိုင်ငံရေးအရခိုင်မာတဲ့သဘောကွဲလွဲမှုတွေရှိနေတာကြောင့်ဖြစ်ပါတယ်။အီရန်ဒါမှမဟုတ်ပါလက်စတိုင်းအရေးကိစ္စကြောင့်လားဆိုတဲ့မေးခွန်းဆီးရီးယားဒါမှမဟုတ်ကျက်ပြန့်တဲ့ဒေသတစ်ခုလုံးအရေးကိစ္စကြောင့်လားဆိုတဲ့မေးခွန်းအားလုံးမှာမတူညီတဲ့အမြင်သဘောတွေရှိနေကြပါတယ
်။ Mr. Netanyahu ရဲ့ပုတ်ကိုရေးဆက်ဆံရေးနဲ့သူ့ရဲ့ကိုပိုင်လုံနီးလုတ်ဟန်တွေကအမေရိကန်ပြည်ထောင်စုအတွက်ဆက်ပြီးတော့အခက်အခဲတွေဖြစ်စေပါတယ်လို့လေလာသုံးသပ်သူနာဇီဇေယုဘားကလည်းပြောဆိုပါတယ်
။ Netanyahu you see this whether it's with President Obama even with Palestinian President Abbas he doesn't quite cultivate those
Netanyahu ကိုခင်ဗျာကြည်စမ်းပါ။သမ္မတ Obama နဲ့ဖြစ်ဖြစ် Palestine သမ္မတ Abbas နဲ့ဖြစ်ဖြစ်သူဟာကြွန့်ကြွန့်ကျင်ကျင်စီယုံပြောဆိုတာရင်းရင်းနှီးနှီးဆက်ဆံမှုထားတဲ့သူမဟုတ်ပါဘူး။ယုံကြည်မှုတိစောက်ဖို့ဆိုတာတခါတလေအချိန်အတော်ကြာယူရပါတယ်
။ဒါပေမဲ့ကွဲလွဲမှုတွေရှိနေတဲ့အတိုင်အောင်အစ္စရေးအနေနဲ့ဦးစားပေးလုပ်ရမှာလေအတွက်တော့အမေရိကန်ကဆက်ပြီးတော့တွန်းအားပေးနေဦးမှာပဲလို့နာဇီကပြောပါတယ်။လာမယ့်သတင်းနှစ်ပတ်ဒါမှမဟုတ်သ တရင်သုံးပတ်အတွင်းညွန်မောင်းအစိုးရဖွဲ့မယ်လို့မစ္စတာနေတန်ယာဟုကပြောပါတယ်ဒါဟာဆိုရင်သူ့အတွက်၄ချိန်မြောက်ဝန်ကြီးချုပ်အဖြစ်ဆက်လက်ဆောင်ရွက်ခွင့်ရမှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုရဲ့ဒီမိုကရက်တစ်ပါတီနဲ့ရီပပ်ဘလီကန်ပါတီတို့ရဲ့လွှတ်တော်အမတ်တွေကလည်းအစ္စရေးနိုင်ငံမှာရွေးကောက်ပွဲကျင်းပခဲ့တဲ့အပေါ်ချီးကျူးစကားတွေပြောဆိုခဲ့ကြပါတယ်ခင်ဗျာတို့ရရှိနေခင်ဗျာအခုချိန်ကစပြီးတော့မြန်မာနဲ့ဆိုင်တဲ့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်မြန်မာစစ်တပ်အနေနဲ့ကိုကန်လက်နက်ကင်တပ်ဖွဲ့ကိုနိုင်ငံရခြားကကျူးကျော်စစ်သဘောမျိုးထားပြီးတော့အပြင်းထန်ထိုးစစ်ဆင်နေတာကြောင့်ဒီလုပ်ရမျိုးကိုရပ်ပြီးတော့ပြဿနာတွေကိုတွေးဆဆွေးနွေးအဖြေရှာသင့်တယ်လို့ MNDAA ကိုကန်တပ်ဖွဲ့ဘက်ကနေပြောဆိုလိုက်ပါတယ်ကိုကန်လူမျိုးတွေဟာဖွဲ့စည်းပုံအရမြန်မာလူမျိုးတိုင်းရင်းသားထဲမှာပါဝင်တယ်လို့ကိုကန်တပ်ဖွဲ့ကရည်ညွှန်းပြောခဲ့တာပါလက်ရှိအဖြစ်တော့ကိုကန်ဒေသမှာနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပြီးတော့ထိခိုက်ကြဆုံးမှုတွေလည်းရှိတယ်လို့သိရပါတယ်စုံစမ်းမေးမြန်းထားတဲ့ကိုဝင်းမင်းကပြောပြပေးပါလိမ့်မယ်ခင်ဗျာ
ဖရိုင်လာဇန်ကတဲ့ကစဖြစ်ခဲ့တဲ့ကိုကန်တက်တဲ့မြန်မာအစိုးရတပ်တွေကြားတိုက်ခိုက်မှုတွေဟာဆက်ပြင်းထန်နေတယ်လို့ကိုကန်တက်ပြောခွင့်ရဦးမြတ်ထွန်းလင်းကထုတ်ပြောလိုက်ပါတယ
်မနေ့ကတော့တော်ပြင်းထန်ပါတယ်မနေ့9နာရီကနေစပါခင်ဗျညတကောင်ပြီးကြီးတက်ထိုးနေတော့မယ်တော့လက်နဲ့ကြီးနဲ့ပစ်တယ်အဲ့လိုပဲညတကောင်ကြီးနောက်ပိုင်းကျတော့လက်နဲ့ကြီးနဲ့တညလုံးပစ်နေတယ်ခုတက်ကြည့်ပါမယ်လက်နဲ့ကြီးနဲ့ဆက်ပစ်နေပါတယ်ကြီးတက်လည်းကူပါတယ်အဲ့ခုထားပါမယ်မရဘူးဆိုရင်တော့ပြန်စုပ်တယ်ပြီးတော့လက်နဲ့ကြီးနဲ့ပြန်ပစ်ကြီးတက်ပြန်ထိုးအဲ့လိုပဲလုပ်နေပါတယ
် MNDAA လို့တုတ်ောက်ခေါ်တဲ့ကိုကန့်အမျိုးသားများဒီမိုကရက်တစ်မဟာမိတ်တပ်မတော်အနေနဲ့ကုဒေသကိုပြန်လာပြီးခုခံစစ်ဆင်နွှဲနေတာသာဖြစ်တယ်မြန်မာဘက်ကအင်အားတစ်ထောင်ခန့်နဲ့ထိုးစစ်ဆင်နေတာဖြစ်တယ်လို့ဦးမြတ်ထွန်းလင်းကဆက်ပြောခဲ့ပါတယ်မနေ့ကစပြင်းထန်လာတဲ့တိုက်ပွဲတွေကြောင့်အခုချိန်ထိသိရသမျှမြန်မာဘက်ကအကြမ်းဆုံးများနေတယ်လို့ဦးမြတ်ထွန်းလင်းကဆက်ထောက်ပြပါတယ
်ညတကောင်စီလာတော့ရေအတွက်ကတော့ကြတာနဲ့ဒီတန်ရတာနဲ့ပေါင်းလိုက်ရင်150-160လောက်ဖြစ်မယ်။ကြတာက90-80ကျားဖြစ်မယ်။တန်ရရတာလည်း90-80နဲ့ကျားဖြစ်မယ်။ဒီမျိုးလုံးပေါင်းလိုက်ရင်တော့တစ်ခုလုံးပေါင်းလိုက်ရင်တော့150-160လောက်ရှိမယ်ခင
်ဗျ။ဒါပေမဲ့ဒီထိခိုက်ကြဆုံးမှုစီးရင်ကိုတော့တည်တံ့အတီးပြုလို့တော့မရသေးပါဘူး။မြန်မာဘက်ကတော့ဒီကိုကန့်ဒေတာမှဖြစ်တဲ့တိုက်ပွဲတွေလည်းကကုန်ချမ်းမြို့ပတ်မှာ3ဦးကျပြီး4ဦးတန်ရရခဲ့တယ်လို့တနင်္လာနေ့ကထုတ်ပြောခဲ့ပါဗါ။ဘာကြောင့်အခုလိုမြန်မာဘက်ကအကြဆုံးများလာရပါသလဲလို့မေးရမှာတော့ကိုကန့်ပြောခွင့်ရဦးမြတ်ထွန်းလင်းကထိုးစစ်နဲ့ခံစစ်ကွာလို့ဖြစ်တယ်လို့ဆိုပါတယ်
အဓိကကျွန်တော်ကခံစစ်တိုက်နေတာဖြစ်ပါခင်ဗျတို့ကလာထိုးတော့အဲ့ဒါတော့စစ်ရဲ့သုံးဆောင်နဲ့အဲ့လိုဖြစ်ပါတယ်ခင်ဗျထိုးစစ်တဲ့နောက်ဖက်ကတော့ပို့ပြီးတော့ဆုံးရှုံးမှုပိုများပါတယ
်အဲ့တော့မြမဆွေရအနေနဲ့အခြားတိုင်းရင်းသားလက်နက်ကင်တွေနဲ့အပြစ်ခတ်ရဲ့စေရေးဆွေးနွေးနေချိန်မှာဘာကြောင့်ကိုကန့်တက်တွေကိုအခုလိုထိုးစစ်ပြင်းပြင်းထန်ထန်ဆင်နွှဲရတယ်လို့ထင်လဲလို့မေးရမှာတော့ဦးမြတ်ထွန်းလင်းကပြပစစ်လို့ယူဆပြီးတိုက်နေတာလို့ဆိုပါတယ
်ကျွန်တော်လည်းနားမလည်နိုင်တော့ဘူးခင်ဗျကျွန်တော်တို့ဒီလိုတိုက်တာကတကယ့်ကိုပြပကြီးကျော်စစ်လို့ပုံစံမျိုးနဲ့တိုက်နေပါခင်ဗျ။လက်နဲ့ကြီးရောလေရင်ရောပုံကျဲလေရင်တော့ထုတ်တော့တာတွေ့ရပါ။တန်ချက်ကကားရောတင့်ကားရောအလုံးထုတ်ထားတယ်ဗျ။အဲ့ဒါကြောင့်ကျွန်တော်လည်းပြောခဲ့တယ်အမေကျွန်တော်ကအဲ့ဒီသူတို့ပြောတဲ့ပုံစံကိုကျွန်တော်ကတော့လက်မခံနိုင်ပါဘူးခင်ဗျ။ဘာကြောင့်လဲဆိုတော့ကျွန်တော်ကိုကန့်တိုင်းနာဆိုတာကဒီမြန်မာနိုင်ငံပြည်ထောင်စုကြီးထဲကတိုင်းနာတမျိုးဖြစ်ပါ။နိုင်မီနေထားရလဲကိုကန့်ဒေတာဟာလည်းမြန်မာနိုင်ငံရဲ့တစိ့တစ်ပိုင်းဒေတာဆိုတာကျွန်တော်လူတိုင်းလက်ခံပါတယ်
တိုက်ပွဲစဖြစ်စင်မှာတော့ကိုကန့်ဘက်ကမထင်မပဲလောက်ကင်ဒေတာကိုပြန်တိုက်လာလို့မြန်မာဘက်ကစပြီးပြန်တိုက်ခဲ့တာလို့မြန်မာအစိုးရဘက်ကပြောတာနဲ့ပတ်သက်ပြီးဦးမြတ်ထွန်းလင်းကအရင်အတိတ်ရရဆက်ဆက်ထိုးစစ်ဆင်ခံခဲ့ရတာရဲ့အဆက်သားဖြစ်တယ်လို့ဆက်ပြောပါတယ
်ကျွန်တော်ကတော့2009ကနေစဖြစ်တယ်လို့ပြောနားလဲပါတယ်ခင်ဗျ2009ခုနှစ်တုန်းကကျွန်တော်ကိုစွပ်စွဲတဲ့အမျိုးမျိုးနဲ့မရှိတဲ့အပြစ်တွေကိုပုံချပြီးတော့ကျွန်တော်ကိုတိုက်ခဲ့ပါတယ
်ကိုကန့်ပြောခွင့်ရဦးမြတ်ထွန်းလင်းကပဲအခုလိုနှစ်ဖက်အပြန်အလှန်ဆွဆွဲနေမဲ့စာဒီပြဿနာကိုတိုက်ခိုက်ဖြေရှင်းတာထက်တွစ်ဆုံဖြေရှင်းတင်တယ်လို့ပြောခဲ့ပါတယ်ခင်ဗျာ
ကိုဝင်းမင်းပြောပြသွားတာပါအခုရှမ်းပြည်မြောက်ပိုင်းကသတင်းကိုဆက်ပါဦးမယ်မြန်မာနိုင်ငံမှာဘေးအများဆုံးစိုက်ပျိုးတဲ့ဒေသတစ်ခုလို့အမည်ထွက်နေတဲ့ရှမ်းပြည်နယ်ဘက်မှာ TNLA တအောင်းပလောင်လွတ်မြောက်ရေးတပ်ဖွဲ့ရဲ့မူရစ်တိုက်ဖြတ်ရေးအဖွဲ့ကနေဘင်းပြူနဲ့စိတ်ကြွစီပမာဏအများပြဖမ်းဆီးရမိခဲ့ပါတယ်အခုဖမ်းဆီးမှုဟာမူရစီဖမ်းဆီးမှုတမိုင်းမှာအများဆုံးဖမ်းဆီးမှုတစ်ခုလို့တအောင်းပလောင်ဘက်ကပြောပါတယ်ဒီအချိန်အပြည့်စုံကိုတော့ VO ရဲ့ထိုင်းချေဆိုင်သတင်းတောက်ကိုနိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းဘက်မှာ TNLA ခေါ်တအောင်းပလောင်လူမျိုးရေးတပ်မတော်စစ်ဦးစီးဖွဲ့နဲ့တန်အထူးမူရစ်ဖွဲ့တို့ကနေမန်တုံမြို့နယ်ခူမုံရွာနီးမှာကြောက်တင်ကားတစ်စီးကိုစစ်ဆေးခဲ့ရမှာကျန်ွေသိန်းပေါင်း 35,000 ကျပ်ကျော်ကာလတန်ဖိုးရှိတဲ့ဘိန်းဖြူနဲ့ရဘစိတ်ကြွဆေးပြားတွေကိုဖမ်းဆီးရရှိခဲ့တယ်လို့တန်းပလောင်ဖွဲ့ကနေဒီကနေ့မှထုတ်ပြန်ခဲ့ပါတယ်။ပြီးခဲ့တဲ့မလ15ရက်နေ့ကမူရီစေဝါဖမ်းဆီးရရှိမှုဖြစ်စဉ်ဟာတန်းပလောင်မူရီစေဝါဖမ်းဆီးမှုသမိုင်းမှာအများဆုံးဖမ်းဆီးမှုတစ်ခုလို့အဖွဲ့ရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံဘူကြီးတာအိုက်ကျော်က VOA ကိုအခုလိုပြောပါတယ်
။သူတို့ ့ဘွဲကတော့အဲ့ဘက်မှာဒီရင်တွေရောလူတွေရောအမှတော့လာနော်ရှောက်လက်ချင်းစီစီတဲ့စီစီလက်ချင်းကျတော့တော့ပင်ကားဘောနော်ဒီကလုတ်ခေါ်ရကားဝီရတတ်ပြီးမှစီစီဘူလို့လက်ချင်းကျမှလူတယောက်ကဆင်းတော့တယ်ဆင်းတော့လက်ချင်းကျမှကျလို့ဖက်ကအဲ့ပုံမှာအရှာကြည့်ရှာကြည့်မှာဆရာအေးရနဲ့ထုတ်ထားတဲ့ထုတ်ထမှာကျလို့ဘိန်းကျူနဲ့ရာမတွေ့ရတယ်ခင်ဗျဘိန်းကျူက16.5ကီလိုရာမကတော့23ဘိန်း1000ရာတွေ့ရတယ်ခင်ဗျကာလာတန်ဘူကတော့ကျလို့ဒီဒီကမှာတော့ဘိန်းပေါင်း3500ရှိတယ်ခင်ဗျကူကတော့ပမာဏအများဆုံးကျလို့ဒီမီဆူဝါဆိုင်မှာတက်ချက်တဲ့ကာလာတချောင်းမှာဒီခေါကအများဆုံးဖမ်းမိတယ်
ဒီဖန်ဆင်းမှုမှာမူရေးစေဝါတည်ဆောင်လာတဲ့ကာယကံရှင်ထွက်ပြေးလွတ်မြောက်သွားလို့ရင်မောင်းတဲ့သူမူရေးစေဝါတွေကိုဖန်ဆင်းရခဲ့တာပါမူရေးစေဝါတည်ဆောင်လာတဲ့ကာယကံရှင်ဟာနန်းခမ်းမြို့ပေါ့နေရက်ွက်နေထိုင်တူတူဖြစ်ကြောင်းနဲ့အသေးစိတ်ချက်လက်တွေကိုစုံစမ်းနေစေဖြစ်ကြောင်းဘူကြီးတအိုက်ကျော်ကပြောပါတယ်အဟံသာအခက်ခဲတွေရှိနေတဲ့လုပ်ငန်းစဉ်ကိုလှုပ်ဆောင်တဲ့နေရာမှာတက်ပြောပါတယ်
ကဲကဲရကျွန်တော်တော်လိုင်းဤပါလာတီရောကူတော့ချင်းနေနေရလျာကနဲ့ရှိတာပေါ့နော်သူစီလေးရှိလာလို့ရှိရင်တော့ကျွန်တော်ဘက်ကအလုံးမဖြစ်တော့သူစီရှိလာလို့ရှိရင်ကျွန်တော်လုံအောင်ရက်ထားလိုက်ရတယ်တချို့နေရာမှာကျွန်တော်မဝင်ရဘူးဥပမာ15ရက်နေရာတွေကျွန်တော်ဖမ်းနေပုံစံစဉ်အဲကားကမြို့ပေါ်ကနေထွက်လာတဲ့ကားဖြစ်တယ်အမျိုးပေါ်တွေကျွန်တော်ကတက်လို့မရဘူးတစ်ဖက်ကလည်းဒီလူစီအနေမျိုးသမလို့စီကြောင်းကရောက်ရှိတဲ့နေမျိုးလို့ဆိုရင်ကျွန်တော်ကတွားလို့မရဘူ
းတန်းပလောင်တီရဘက်မှာလမ်းပန်းဆက်တွေရိခက်ခဲမှုနဲ့ဘိန်းအစာသူတိနံအစာသူပိနိုင်မှုမရှိတဲ့ချင်းနေကြောင်းအခုလိုဘိန်းတိုက်ဖြည့်ရေးစီမံချက်လှုပ်ဆောင်ရမှာဂျုံတွေ့နေရတဲ့အချိန်တွေကိုတော့ပလောင်လူမြောက်ရေးသားဦးရဲ့အသွေးအမှုမိုင်းဘုံကျော်ကနေအခုလိုပြောပါတယ
်ဘိန်းစားထုတ်ဒီနံလေကျွန်တော်တို့ကမလုပ်ပေးနိုင်ဘူးဆိုတော့အဓိကအဲ့တပနာပါဒေတာလူတွေရဲ့စားဖို့တောက်ဖို့လည်းကျွန်တော်တို့မဖြစ်ရှင်းပေးနိုင်ဘူးဒါကြောင့်မို့ကျွန်တော်တို့ဒီမျိုးစီကဘိန်းချံဖြစ်တဲ့နေရာလဲကျွန်တော်တို့စိတ်ထင်တဲ့အပိုင်းတဝက်ကျွအောင်ကျွန်တော်တို့ဖြစ်ဖို့တော်တော်ခက်တဲ့အနေကရှိတယ်
ရှမ်းပြည်နယ်အတွင်းပလောင်လူမျိုးတွေအများစုနေထိုင်ရာဒေသဖြစ်တဲ့မိုင်းတုံကုတ်ခိုင်နန်းခမ်းဒေသမှာဆိုရင်ဘိန်းစိုက်ပျိုးမှုများပြားနေတယ်လို့ဘိန်းအပါဝင်မူရေးစေဝါတုံးဆွမှုဟာပုံမှုများပြားနေတယ်လို့လည်းဒေသခံတွေကပြောပါတယ်မြန်မာနိုင်ငံထဲမှာဆိုရင်ရှမ်းပြည်နယ်ဟာဘိန်းနဲ့မူရေးစေဝါကိုအများဆုံးစိုက်ပျိုးထုတ်လုပ်တဲ့ပြည်နယ်တစ်ခုလည်းဖြစ်နေပါတယ်ခင်ဗျာ
ကိုနိုင်ကုန်းအိမ်မှာအခုမူရေးစေဝါဖမ်းဆီးမှုသတင်းပြီးတော့အမေရိကန်ဒေါ်လာတွေဖမ်းမိတဲ့သတင်းကိုလည်းဆက်ပါမယ်မြန်မာပြည်အတွင်းပိုင်းကနေတည်ဆောင်လာတဲ့အတုနဲ့အစ်စ်မခွဲခြားနိုင်သေးတဲ့အမေရိကန်ဒေါ်လာတက်တန်း3000ကျော်တန်ဖိုးရှိတဲ့အမေရိကန်ဒေါ်လာတွေကိုကရင်ပြည်နယ်မြဝတီမြို့နယ်ထဲမှာရဲတွေကဖမ်းမိခဲ့ပါတယ်ဒီကိစ္စကိုအမှုဖွင့်ထားပြီးတော့စုံစမ်းစစ်ဆေးနေဆဲဖြစ်ကြောင်းရဲတပ်ဖွဲ့ကဆိုပါတယ်အကြောင်းစုံကိုမအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
မြန်မာပြည်အတွင်းပိုင်းကနေကရင်ပြည်နယ်ကော့ကရိတ်မြို့နယ်အထိကားနဲ့တင်ဆောင်လာကကော့ကရိတ်မြို့နယ်ကနေမြဝတီမြို့နယ်အထိတည်ဆောင်လာတဲ့အမေရိကန်ဒေါ်လာတန်ကျော်ကိုမြဝတီခရိုင်တင်ငန်းညီနောင်မြို့နယ်ကစစ်စေးရေးဂိတ်တစ်ခုကနေဖမ်းဆီးမိခဲ့တာပါဒီငွေတွေဖမ်းမိတာမှန်ကန်ကြောင်းအတုလားအစ်စ်လားဆိုတာကိုတော့ခွဲခြားလို့မရသေးကြောင်းစစ်ဆေးဆဲဖြစ်တယ်ဆိုပြီးမြဝတီမြို့နယ်ရဲတပ်ဖွဲ့မှူးရုံးကတာဝန်ရှိသူရဲဝန်ထမ်းတဦးကပြောပြပါတယ
်မိတော့မိတယ်လေဟုတ်ကဲ့မိတော့ကျွန်တော်တို့ကဘယ်လိုလဲဆိုတော့ဟိုပေါ့ဟိုရောစတော့သူကအမှုတော့ဖွင့်တာပဲပေါ့အမှုနဲ့ဟိုဖွင့်တာယူတော့ဒီငွေရဟိုအစ်စ်လားကျူလားတော့မသိဘူးပေါ့
ဟုတ်
ရောစတော့ကျွန်တော်ချက်ပြထားတယ
်ဒီငွေတွေကိုတဲဆောင်လာသူနဲ့အတူမြဝတီမြို့နယ်အမှတ်၄ရပ်ကွက်မှာနေထိုင်နေတဲ့ပိုင်ရှင်အပါဝင်အားလုံးပေါင်း၃ဦးကိုတော့ရဲတပ်ဖွဲ့ကဖမ်းဆီးထားကြောင်းမြဝတီမြို့ကန်တဦးကလည်းပြောပါတယ
်ဒီညီနောင်တရားမှာဖမ်းမိတဲ့ရန်ကုန်တက်လာရမ်းနဲ့တက်လာကိုကြီးရောက်တော့စိုက်ကင်နဲ့ပြေးလိုက်ပြီးတော့ဒီညီနောင်ဒရာမဖမ်းလိုက်တယ်လို့ပြောတယ်။ဟိုရန်ကုန်နေလာတယ်။သူတို့တကယ်စစ်စစ်ဦးမပြောတော့ဟိုအတူလာဖြစ်လာဆိုတာဟုတ်။ဆက်ပတ်စံတော်တော်များတယ်။တေတေဝင်ရှိကြရဲကတက်စီသမားရဲဟိုကတေလိုက်လူရဲ။နောက်တယောက်ဒီကပိုင်ရှင်ရဲ။အမှတ်လေးပါပိုင်ရှင်အမှတ်လေးရ
။ဒီဖြစ်ရဟာနိုင်ငံသားဝင်ဖမ်းဆီးရမိတာအများဆုံးဖြစ်ပါတယ်။ဒါပေမဲ့ဖမ်းမိတဲ့ဒေါ်လာတသန်းကျော်ဟာအတူအစစ်ဆိုတာမခွဲခြားနိုင်သေးပါဘူး။ထိုင်းမြန်မာနယ်စပ်မှာတော့မြန်မာကျပ်ငွေအတုတွေမကြခဏဖမ်းဆီးရမိတာတွေရှိခဲ့ပြီးနေဆက်ကဈေးဆိုင်တွေကတော့အမေရိကန်ဒေါ်လာနဲ့မြန်မာကျပ်ငွေတွေကိုတေချာစီစစ်လေးရှိပါတယ်။အခုငွေကတော့အတုလားအစ်စ်လားမခွဲခြားနိုင်သေးသလိုဒီလောက်များပြားလာတဲ့အမေရိကန်ဒေါ်လာတွေဟာမြန်မာပြည်အတွင်းပိုင်းကနေလာပြီးထိုင်းနိုင်ငံဘက်ကိုပို့ဆောင်မဲ့အခြေအနေရှိတယ်ဆိုပြီးမြို့ကန်တွေကပြောဆိုကြပါတယ်ရှင
်။မအေးမှာဖြစ်ပါတယ်ခင်ဗျာ။အခုတော့အမေရိကန်မှာမြန်မာမိသားစုဓာတ်ထိုးခံရတဲ့သတင်းကိုဆက်လက်တင်ပြပေးပါမယ်။ American ပြည်တော်စုမြောက်ကိုလိုရနာပြည်နယ် New Bern မြို့မှာရှိတဲ့မိသားစုတစ်ခုအိမ်မှာအင်္ဂါနေ့ညကဓာတ်ထုတ်မှုဖြစ်သွားတဲ့အတွက်သား၃ယောက်တေဆုံးပြီးတော့မိခင်ဖြစ်သူနဲ့သမီးကြီးကိုဆေးရုံတင်ထားရပါတယ်။ဒီဓာတ်ထုတ်မှုကိုကျူးလွန်တဲ့လူငယ်ဟာမူးယစ်ဆေးဝါးဆွဲနေသူတူဖြစ်ပြီးတော့မိသားစုနဲ့လည်းယင်းနှီးအိမ်နီးနားချင်းတွေနဲ့မိတ်ဆွေဖြစ်တယ်လို့မိသားစုနဲ့နီးစပ်သူတွေကပြောပါတယ်။အပြည့်စုံကိုကိုဇော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
တားနဲ့ထိုးတဲ့လူငယ်ဟာအသက်18နှစ်အရွယ်အလာဒိုထူဖြစ်ပြီးသူဟာမွေးစေဝါဆွဲနေတာကြောင့်ဆရာဝန်နဲ့ဆေးဖြတ်နေရကတောက်နေတဲ့ဆေးကုန်တဲ့အချိန်ဆေးကြောင်ပြီးည7နာရီလောက်မှာအင်းနီနာချင်းမိတ်ဆွေအိမ်ကိုတားနဲ့ဝင်ထိုးတာမှာအသက်1နှစ်9နှစ်နဲ့12နှစ်အရွယ်ညီကို3ဦးသေဆုံးသွားပြီးမိခင်ဖြစ်သူနဲ့သမီးကြီးကတော့ဓာတ်ဒဏ်ရာတွေနဲ့ဆေးရုံမှာဆေးကုသမှုခံယူနေရတယ်လို့မိသားစုနဲ့နှိစက်တဲ့မြို့ကန်တူဦးကပြောပါတယ်
အဲ့ဒီသူအိမ်လာပါမိသားစုမတင်နေရှိတယ်သူတို့ကခရမီမိသားစုပေါ့သူမိသားစုကလေးလေးရရှိတယ်ကလေးလေးရအကြီးဆုံးကတော့မိန်းကလေးအဆက်ဘယ်နှစ်နဲ့ဆိုတော့ကျမလည်းမသိဘူးဒါနဲ့ဒုတိယကတော့12နှစ်အဲ့ဒီကောင်လေးသူစီရင်ငါးမိသားသူစီတနည်းသားလို့ရှိတယ်သူတို့အဲ့ဒီသူအဲ့ရနေထွက်သူသူစီပြသွားတော့သူအဲ့ရနေထွက်သွားတယ်အဲ့ရနေထွက်ပြီးတော့သူမျက်စိလိုရင်းနေတယ်သူဓာတ်ကင်ထားတယ်ဓာတ်နဲ့လည်းကင်ထားတယ်သူမောင်လေးကတွေ့တယ်အဲ့ဒီကောင်လေးကမောင်လေးကတွေ့တော့အဲ့ဒီကောင်လေးကသူ့အကိုလိုက်လိုက်ပြောတယ်သူ့ကိုလိုက်ပြောသူ့ကိုလည်းသူကြောက်တယ်သူ့အကိုမျက်စိလိုရင်းနေတယ်ဆိုတော့သူဘာလို့မလဲဆိုတော့သူကိုစောက်လိုက်တယ်သူအိမ်မှာပြန်ပြေးတယ်သူအိမ်မှာပြန်ပြေးတော့အဲ့ဒီကလေးကသူ့ရဲ့တုံးဝဲမှခေါ်တယ်အဲ့ဒီအချိန်မှာအဲ့ဒီအတိုင်းတွေ့မှာဟိုကောင်ကဟိုတခြားအိမ်ကိုသူရောက်သွားပြီးခရနီမိသားစုအိမ်ကိုသွားပြီးတော့သူပါလို့သူသားပါလဲသူကညာနေသူဓာတ်ထိုးတော့ဗောသူဓာတ်နဲ့ပါနဲ့သူထိုးပြလာပြီအဲ့ဒီအချိန်မှာဟိုတော့လည်းမိကလေးနှစ်ယောက်အဆေးွားတယ်ရောက်ကြတော့ဆေးရုံပွားရင်းနေနဲ့ဆေးွားတယ်သူအမေနဲ့အမေနဲ့သမီးလည်းကြတော့ဝီကူနေတဲ့အချိန်မှာဟိုစားပါလဲအခုသူတို့ကတော့ဆေးရုံမှာပဲရှိတယ
်ဩဒဏ်ရာရသွားတာဗောနော်
ဟုတ်ကဲ့သူတို့ထင်ရရပြီတော့ပါလဲဆေးရုံမှာညာပို့တာလားသူ
အဲ့တော့အခုဓာတ်နဲ့ထိုးတဲ့သူကအခုထိုးခံရတဲ့မိသားစုနဲ့သူကဘယ်လိုတော်တယ်ညီမ
သူကအိနီနာချင်းနေတယ်ဒါပေမဲ့သူတို့အိနီနာချင်းနေတယ်ဒါပေမဲ့သူကမိသားစုမျိုးမျိုးမသူတို့နေကြတယ်သူပြောပုံနဲ့ပြောလို့နေရဆိုတော့သူကဗာလဲအဲ့ဒီဒီကောင်ကြီးကသူကအဲ့ဒီကလေးတွေသူချစ်တယ်ဒါပေမဲ့သူလုံနေတဲ့အချိန်မှာသူ့ကိုသူမသိဘူးလို့ကျွန်မထင်တာကသူကမိသွားတယ်သူ့ကိုသူအဲ့ဒီအချိန်မှာသူကလည်းနှုတ်ရတော့တွင်းမှာဘယ်လိုပြောမလဲအဲ့ဒီစီချက်အင်းသူစီချက်လိုက်တာလေစီလည်းမဆုံးရဘူးသူကြောက်ပြီးရစီလည်းမရှိဘူးအဲ့ဒီ stage ရောက်လာ
အခု तू ကရောအခုဘာဖြစ်သွားပြီလဲ तू အဲ့ဒီ
အခုကပလေးကိုခံသွားတယ်ပလေးကိုခံသွားတယ်1 million bomb သူကမှာညာသူထားလာတယ် 1 million bomb မှာထားလာတယ်ပြီးလို့ရှိရင်အဲ့လဲညာ investigation လုပ်တော့ပဲဖြစ်လို့ဆိုတော့ language barrier ကြောင့်ဒီနေ့စနေနေ့ဆုံးပြန်မှာခင်ဗျာသူ့စပါလေခင်ဗျာသူ့ one million bond schedule appear in court ရရမှာတော့တွေ့ရတယ်။ဒီမှာတော့မလို့သေးဘူးခင်ဗျာသူ့စပါလေဘလိတ်ခေါ်တာတော့ပဲ investigation still going on လေ။ဆက်ပြီးတော့စကြုံမယ်။ဆိုရင်စစ်စစ်နေတော့ပဲ
။စေယုံတင်ထားရတဲ့မိခင်ဖြစ်သူနဲ့သမီးကြီးရဲ့အခြေအနေကတော့အစောပိုင်းမှာစိုးရိမ်ရတဲ့အခြေအနေမှာရှိပေမဲ့လည်းအခုတော့ကောင်းမွန်တဲ့အနေအထားမှာရှိနေတယ်လို့ဒီအမှုကိုကန်တွယ်ဆောင်ရွက်နေတဲ့ရဲအယားရှိတွေပြောတာကိုကိုကပီဒေသခံသတင်းတွေမှာဖော်ပြထားပါတယ်။ဒီထားထုတ်မှုဟာအမေရိကန်နိုင်ငံကိုရွှေ့ပြောင်းနေထိုင်ကြတဲ့မြန်မာဒုက္ခသည်မိသားစုတွေအများအပြားရှိတဲ့မြောက်ကော်ရိုလိုင်းနာပြည်နယ်နယူဘန်မြို့မှာဖြစ်သွားတာပါ။ထားထုတ်မှုဖြစ်တဲ့အချိန်တည်သွားတဲ့ကလေးတွေရဲ့ဖခင်ဟာအလုတ်ထဲမှာရောက်နေတဲ့အတွက်အိမ်မှာရှိမနေဘူးလို့ဆိုပါတယ်။သူတို့မိသားစုဟာလွန်ခဲ့တဲ့နှစ်အနည်းငယ်ကထိုင်းမြန်မာနယ်စပ်ကနေအမေရိကန်နိုင်ငံကိုရွှေ့ပြောင်းနေထိုင်ကြတဲ့ကရင်နေမိသားစုဖြစ်ပြီးဓာတ်နဲ့ထိုးတဲ့လူငယ်ကတော့ကရင်တိုင်းရင်းသားဖြစ်တယ်လို့ဆိုပါတယ်။အလာဒိုထူးကိုဒေသဆန်တော်ချင်းကြာသာပတိနေ့မှာရုံးထုတ်စစ်ဆေးမှာဖြစ်ပါတယ်။အခုချိန်မှာတော့လုံချုံရေးအခြေအနေကြောင့်အလာဒိုထူးရဲ့မိသားစုတွေကိုတခြားအသည့်တယောက်အိမ်မှာရဲကတွန်းနေခိုင်းထားတယ်လို့သိရပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com ကြည့်ရှုနိုင်ပါတယ်ခင်ဗျာ
อ
မင်္ဂလာနံနက်ခင်းပါခင်ဗျာတောတာရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းဒိုမီတာ50လိုင်းလက်မီတာ190 kHz 1595တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်နဲ့အင်္ဂလိပ်စာသင်ခန်းစာပို့ချချက်စတာတွေနဲ့အတူ
ဆက်ဆိုတာနိုင်ငံရေးရမဖြေရှင်းနိုင်လို့ဖြစ်လာတဲ့ကိစ္စပဲအဲ့တော့ကိုးကကိစ္စကတော့အခုရှောင်းနှိန်အဖွဲ့လို့သူတို့ခေါ်တဲ့ဥပုံကြားစင်လို့အဖွဲ့
ကဘာစင်မြန်မာရေးသုံးသက်ချက်အစီအစဉ်မူနားဆင်တဲ့အခါမှာကြားကြရမှာပါခင်ဗျအဲ့ဒီနောက်မှာတော့သူယုံကြည်ရာကဏ္ဍကိုလည်းထုတ်လွှင့်ပေးဦးမှာပါအခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုတင်ဆက်ပေးပါမယ်ဦးကျော်စံသာအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
သွားရရှင်ခင်ဗျာနေဆက်ဖြစ်တော်ထိပါမှုဟန်တာဖို့လောက်ရမယ့်ကိစ္စဆွဲကောင်းစင်နဲ့ China Daily ရဲ့မှာ Yen Den Zi ရေးသားထားတဲ့ဆောင်းပါးကိုဥစွာတွန်းထုတ်တင်ပြလိုပါတယ်။တရုတ်အရသား9ဦးသေ10ဦးဒဏ်ရာရတဲ့ဘုံကျဲမှုအတွက်မြန်မာဘက်ကတရုတ်ဝင်ဝန်ထမ်းစကားဆိုလိုက်ပါပြီ။စီပစ်စစ်ဆောင်ဒုက္ခသည်တွေတော့အများကြီးစီနေပါသေးတယ်။ဒီအကဲဆက်တဲ့ပြဿနာပြည်လဲရေးအတွက်ကုလသမဂ္ဂရောအာဆီယံပါဘာမှမလုပ်နိုင်ကြသေးပါဘူး။မြန်မာနိုင်ငံမှာဒီတိုင်းရင်းသားတွေနဲ့အဆိုရပြဿနာဟာအကျိုးစီးပွားရင်းမြတ်မြတ်တရားမရှိလို့ဖြစ်ရတာလို့တရုတ်နိုင်ငံညာရေးဝန်ကြီးကဆိုထားပါဗျ။မြန်မာနိုင်ငံရဲ့အနာဂတ်ဟာပြည်သူလူထုလက်ထက်မှာပဲရှိတည်ပါတယ်။ဒါမှမဟုတ်ရင်တော့ပြည်ပအင်အားစုတွေကိုကြိုးအတွက်ဈေးဆစ်လျက်ရာစကြက်ဖြစ်လာနိုင်ပါတယ်။ပြည်သူနာကိုဆွေးနွေးအဖြေရှာတင်ပါတယ်။နိုင်ငံတကာအသိုင်းအဝိုင်းကအပြုသဘောနဲ့ထောက်ခံရပါလိမ့်မယ်။မြန်မာပြည်တွင်းစစ်ပြည်သူနာအများဆုံးခံခဲ့ရတဲ့နေဆက်နိုင်ငံဖြစ်တဲ့တရုတ်နိုင်ငံကတော့နောက်မြန်မာစစ်လေရင်တွေတရုတ်ဘက်မလာနိုင်အောင်စတိပေးဟန်တာသွားမယ်လို့ဆိုပါတယ်အခုပြဿနာကြောင့်နှစ်နိုင်ငံကုံသွဲရေးထိခိုက်နိုင်ပါတယ်တရုတ်ရေနံပိုက်လိုင်း NDA ဆီလာနိုင်ပါတယ်တခြားတရုတ်အကျူးစီးပွားတွေလည်းအများကြီးထိခိုက်ပွဲရှိနေပါတယ်ဒါကြောင့်တရုတ်အစိုးရဟာလိမ္မာပတ်နတ်တဲ့တန်တမာရေးအဆုံးဖြတ်တွေချမှတ်ရပါလိမ့်မယ်တကယ်တော့တရုတ်ဟာမြန်မာအပါအဝင်အင်းကြီးချင်းနိုင်ငံတွေအပေါ်အများကြီးသိညီခံပါတယ်လို့လည်းဒီမှာဆိုထားပါလိမ့်ရဒါပေမဲ့တရုတ်ဟာ NDA ရှိတဲ့ကြောက်စရာကောင်းတယ်ဆိုတဲ့အမြင်ကတော့ပေါက်ပြက်မသွားပဲတရုတ်နိုင်ငံရာသင်းရထိုက်တဲ့အကျိုးစီးပွားကိုတော့နိုင်ငံတကာပိတ်ပင်ထားကြတယ်လို့ဆိုပါတယ်။ဒါကြောင့်တရုတ်ဟာကိုယ်တိုင်ဝင်ရပိုင်ခွင့်ကိုပြတ်ပြတ်သားသားဆောင်ရွက်ပါမြန်မာပဋိပက္ခကိုစစ်ဆက်ခိုင်းပါနောက်နေဆက်ဖြတ်ကျော်ထိပါမခံရအောင်ပြတ်ပြတ်သားသားမြင်တာသတ်မှတ်သင့်ပါတယ်လို့ရေးသားထားပါတယ်ခင်ဗျာ။ဆက်လက်ပြီးနေဆက်ဘုံကျဲမှုပြီးမြန်မာတရုတ်နှစ်နိုင်ငံရှစ်ဆက်ဘာလို့မလဲဆိုတဲ့ကောင်းစင်နဲ့ Breaking Through the Yun San ရေးသားထားတဲ့ဆောင်းပါးကို The Erawdy Online ကထုတ်ထုတ်တင်ပြလိုပါတယ်။မြန်မာစစ်လေရင်တွေကြဲချရဲဆိုတဲ့ဘုံကြောင့်တရုတ်အရသားတွေသေဆုံးရတဲ့ကိစ္စဟာ1969ခုတရုတ်ဗမာအရေးခင်နောက်ပိုင်းနှစ်နိုင်ငံဆက်ဆံရေးရဲ့အဆိုးရွားဆုံးကာလဖြစ်ပါတယ်။တရုတ်ဘက်ကကျဉ်းနှံ့အောင်လုပ်ဖို့မြန်မာအကြီးအကျယ်ဖိအားပေးခံနေရပါတယ်။ဒီနေရာမှာလူတွေသတိမပြုမိတာတခုကမြန်မာလေတပ်ဘုံကျဲတဲ့နေရာဟာလောက်ကင်အနီးနှစ်နိုင်ငံနယ်စပ်နားကုကန်တပ်ဖွဲ့တွေပုံအောင်အကာအကွယ်ယူတဲ့နေရာဖြစ်တဲ့ဆိုတဲ့အချက်ပဲဖြစ်ပါတယ်။ဘကပအပါဝင်တခြားတိုင်းရင်းသားတွေကိုတရုတ်ထောက်ခံပံ့ပိုးပေးခဲ့ခြင်းကလည်းဒီလိုဖြစ်ရမျိုးတွေရှိခဲ့မှုပါတယ်မြန်မာတပ်ဖွဲ့တွေဟာအခွင့်တိုင်းရင်ဝင်တိုင်းအခွင့်မတိုင်းရင်တရုတ်ဘက်ကိုပြေးဝင်လွတ်ခတ်ကြတာပါမြန်မာစစ်တပ်နေဆက်ဖြတ်ပြီးမလိုက်နိုင်ဘူးဆိုတာတပ်ဖွဲ့တွေသိထားကြပါတယ်မြန်မာစစ်တပ်ဟာတမင်တကာတရုတ်နေဆက်ထက်ဝင်ပြီးတရုတ်အရသားတွေကိုစပ်ဖို့ဘုံကျဲတယ်ဆိုတာကတော့လုံးဝမဖြစ်နိုင်ပါဘူးမြန်မာလေတပ်ရဲ့နှိပညာပိုင်းပန်းရွှင်မှုသာဖြစ်နိုင်မယ်လို့ယူဆရပါတယ်မြန်မာဘက်ကတော့ဒီဘုံကျဲချမှုဟာကိုကန်တွေရဲ့လက်ချက်ဖြစ်တယ်လို့အတိအကျဆိုထားပါတယ်။အခုစုံစမ်းစစ်ဆေးမှုတွေလုပ်ပြီးအဖြေကဘယ်လိုပဲထွက်လာထွက်လာတရုတ်အတွက်အခက်ကြုံစရာဖြစ်နေပါတယ်။နေဆက်ကိုပိတ်မလား။သဘုံတွေကိုသူတို့ဘက်မဝင်နိုင်အောင်ကြားခံနယ်မြေတစ်ခုသတ်မှတ်ထားမလား။ဘာပဲလုပ်လို့မြန်မာတိုင်းရင်းသားသဘုံတွေရဲ့ကံကြမ္မာကိုမြန်မာစစ်တပ်လက်ထက်ကိုထုအပ်လိုက်သလိုဖြစ်သွားပါလိမ့်မယ်။ဒုက္ခတွေပြန်လွှတ်ဖို့လည်းပဲအခက်ကြုံပါလိမ့်မယ်။နှစ်ဖက်စစ်ဆေးကြဖို့ဂျောင်းဝင်ဆောင်ရွက်ပြန်ရင်လဲမြန်မာအစိုးရကဒီသဘုံတွေကိုတရုတ်နိုင်ငံရဲ့အင်အားစုအဖြစ်လက်ခံနေတာမဟုတ်လေတော့တရုတ်အဖို့မျက်နှာပြက်စရာပဲဖြစ်ရမှာပါ။အဲမြန်မာအတွက်လည်းပဲဘေးကျန်နိုင်ကြပါပဲ။တရုတ်နယ်ထဲကိုမထိပါပဲဒီသဘုံတွေကိုအပြတ်တိုက်ဖို့ဆိုတာမဖြစ်နိုင်။တရုတ်ညွန်ညင်းမယ်မတိုက်ပြန်ရင်လဲဒီသဘုံတွေကိုတော့နိုင်အောင်မတိုက်နိုင်ဘူးလားဆိုပြီးတော့ဖြစ်ပြန်အောင်မယ်။အဲအကောင်းဆုံးကတော့စုံစမ်းရေးလုပ်တောင်းပန်ရောကြေးပေးတောင်းဝန်မကင်းသူကိုအေးအေးယူလုပ်ဖို့ပဲဖြစ်ပါတယ်။ဒါပေမဲ့ရေရှင်မှာတော့မြန်မာအစိုးရအနေနဲ့တိုင်းရင်းသားပြည်ထောင်စုကိုဖြည့်ဆည်းရေးအတွက်နိုင်ငံရေးမဟာဗျူဟာရေးအရာပုံမူထက်မြက်ကောင်းမွန်တဲ့အဖြေတွေရှာဖွေရမှာဖြစ်တယ်လို့ရေးသားထားပါတယ်ခင်ဗျာ
။ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ဆက်ပေးကြတာပါ။အခုတော့အင်္ဂလိပ်စာသင်ခန်းစာကို လာကြရအောင်မှာမနေ့ကတိုင်းနားဆင်နေကြအမေရိကန်အီဒီယန်အသုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလှတန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါရခင်ဗျာ
ဒီနေ့မြန်မာတွေတင်ပြမယ့် idiom အသုံးကတော့
bite the bullet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက b i t e bite ကကိုက်ထားတာ t h e the b u l l e t bullet ကတော့ကြည်စမ်းလို့လုံးကောက်အဓိပ္ပာယ်ရတော့စကပိုက်တစ်ခုလုံးရဲ့ထိုက်ရိုက်အဓိပ္ပာယ်ကတော့ကြည်စံကိုကိုက်ထားတာပေါ့ရှင်ဒီသုံးဆင့်သက်လာတာကတော့အမေရိကန်ပြည်တွင်းစစ်တွင်းကပါ1860ခုကနေ1865ခုထိ Union တပ်သားတွေနဲ့ Confederate ပြည်နယ်တပ်သားတွေကြားပြည်တွင်းဆွေဖြစ်ကြစဉ်ပြစ်ချခတ်ချထိခိုက်သေးဆုံးကြရမှာအနာခံစားရတာတက်တာရအောင်မူးနေအောင်တိုက်ထားဖို့ Whiskey အရက်ကလည်းမရှိဆိုတော့ခွဲစိတ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတောင်ကိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင်းခံနိုင်တဲ့သဘောဖြစ်ပါတယ်။တနည်းတော့ကြည်စံကိုကိုက်ပြီးတော့အန်ကျိတ်တဲ့သဘောဖြစ်ပါတယ်။ idiom သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်စံမျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလုပ်ရမယ်ဆိုလို့ရှိရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Grubbs ရဲ့ဥပမာကိုနားဆင်ကြကြရအောင်
။ When the demand was down, US automakers had to bite the bullet and cut jobs.
ဝယ်လို့အကြတဲ့အခါမှာအမေရိကန်မော်တော်ယာဉ်ထုတ်လုပ်တဲ့ကုမ္ပဏီတွေဟာအန်ကျိတ်ပြီးမလုပ်ချင်ပေမဲ့လို့လေအလုပ်အကိုင်းတွေကိုရှော့ချခဲ့ရတယ်လို့အထည်ပင်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် When the demand was down US automakers had to bite the bullet and cut jobs
မလွဲမရှောင်သာအန်ကျိတ်လုပ်ရတော့မယ်ဆိုရင်ဘယ်လိုပြောမလဲ
Bite the bullet
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနှစ်မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒါကတော့ American Indian အသုံးအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပါအခုတော့မြန်မာအရေးသုံးသက်ချက်အစီအစဉ်ကိုထုတ်လွှင့်ပြပါတော့မယ်တရုတ်မြန်မာဆက်ဆံရေးနဲ့ကိုကန့်ကရဲ့မြန်မာတပ်မတော်ကကိုကန့်ဥပုံကြားရှင်တပ်ဖွဲ့တွေကိုတရုတ်နဲ့ချိတ်ဆက်ဖို့လုပ်နေတာဟာ American စစ်တပ်နဲ့ဆက်ဆံရေးကောင်းကျင်တဲ့ယူရချက်ရှိတယ်လို့တရုတ်မြန်မာအရေးစောင့်ကြည့်လေ့လာနေသူဒေါက်တာလှကျော်စောကဆိုပါတယ်အသေးစိတ်ကိုဒေါက်တာလှကျော်စောနဲ့ဥကျော်စံသာဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ
ဒေါက်တာလှကျော်စောခင်ဗျာကျွန်တော်တို့နားလည်လောက်ကစစ်ဆိုတာဟာပြဿနာတစ်ခုကိုနိုင်ငံရေးနည်းနည်းဖြေရှင်းလို့မရတဲ့အခါမှာနောက်ဆုံးသုံးထားတဲ့နီလန်းလို့ကျွန်တော်ကြားဘူးပါတယ်နားလည်ပါတယ်ဆိုတော့အခုကိုကန်းပြဿနာဟာဘလောက်များခက်ခဲနေလို့နိုင်ငံရေးနည်းနည်းဖြေရှင်းမရလို့တိုက်ကြတယ်လို့ထင်ပါတယ်တော်လာကြော်စောရဲ့အမြင်ကိုကျွန်တော်ကြားချင်ပါတယ်ပရောဆုံ
းအမှန်ပါပဲစစ်ဆိုတာနိုင်ငံရေးရမဖြေရှင်းနိုင်လို့ဖြစ်လာတဲ့ကိစ္စပဲအဲ့တော့ကိုကကိစ္စကတော့အခုရှောင်းနှိန်အဖွဲ့လို့သူတို့ခေါ်တဲ့ဥဖုံကြားစင်းလို့အဖွဲ့อ่ะ2009ခုနှစ်ကနာဖစစ်အစိုးရကမောင်းထုတ်လိုက်လို့ထွက်ပြေးသွားရတဲ့အဖွဲ့ဖြစ်တာပေါ့အဲ့တော့သူတို့အနေနဲ့နိုင်ငံရေးအနေအထားတစ်ခုကိုပြန်လိုချင်လာတယ်အထူးသဖြင့်အခုလိုတပြည်လုံးအပြည့်အခရဆဲဖို့ငြိမ်းချမ်းရေးဆွေးနွေးမယ်လို့ဆိုတဲ့အခါမှာသူတို့လည်းနေရာတနေရာနိုင်ငံရေးဆွေးနွေးပွဲထဲမှာဝင်ပါလာချင်တယ်အဲ့ဒါကိုမိပေါင်းစုံနဲ့သူတို့လည်းတင်ပြတယ်သူတို့နဲ့အရင်နှုံးကလေးကတိုက်ဖို့တိုက်ဖက်တည်းဖြစ်တယ်တခြားငြိမ်းချမ်းရေးယူထားတဲ့အဖွဲ့တွေကလည်းတောင်းဆိုခဲ့တယ်ဒါပေမဲ့အစိုးရကလုံးဝငင်းဆန်ခဲ့တယ်အဲ့ဒါကြောင့်မလို့သူတို့ကတစ်စစ်အနေနဲ့ပေါ့ဟိုတိုက်ခိုက်ပြီးတော့သူတို့ရှိသေးတယ်ဆိုတာပြသဖို့အတွက်ဒါဟိုပြန်ပေါ်လာတယ်လို့တော့ကျမတို့ကအဲ့လိုမြင်တယ
်အဲ့တော့သူတို့ဟာငင်းငန်းရေးဆွေးနွေးတဲ့အထက်မှာသူတို့ကိုယ်တိုင်ပါဝင်ရင်တဲ့သဘောဆိုရင်တော့ယူအေကတော့သိပ်မဆိုးလှဘူးလို့ထင်တာပဲဒီတိုင်းဆိုရင်တော့ဘာဖြစ်လို့မြန်မာနိုင်ငံအစိုးရဘက်ကဒီကိစ္စကိုလက်မခံဘူးလို့စဉ်းစားမိကြလားခင်ဗျာ
ကျမကဒီလိုစဉ်းစားတယ်အခုဒီဥသိမ်းစိန်စစ်တပိုင်းအစိုးရအနေနဲ့ပြည်ရင်းစစ်ကိုရက်ချင်တဲ့စိန်မရှိဘူး။ဒါကြောင့်မလို့ဒီလိုမိစားမိနာတွေကိုသူတို့ချမ်းနေတာဖြစ်တယ်။အဲ့တော့ဥဖုံကြားစစ်တို့ကပထမဦးဆုံးအပြစ်ခတ်ရက်ဆဲပြီးတော့ငြင်းငြင်းရေးယူခဲ့တဲ့အဖွဲ့။ပြီးတော့အဲ့ဒီဟာအောက်မှာသူတို့အနေနဲ့သူတို့ထင်တာဥဖုံကြားစစ်တို့ကထင်ခဲ့တာကဒီနာဖာစစ်အစိုးရအနေနဲ့သူတို့ကိုဘာကိစ္စပဲဖြစ်ဖြစ်ထောက်ထားလိမ့်မယ်လို့ထင်ခဲ့တာ။ဒါပေမဲ့တကယ်ကြတော့မဟုတ်ဘူး။ဒီနေချာဆောင်တပ်ပ ဖွဲ့ဖို့လုပ်တဲ့ကိစ္စမှာဘယ်သူမှလက်မခံဘူး။ကိုကံလည်းလက်မခံဘူး၊ဝါးတွေလည်းလက်မခံဘူး၊မုံလာလည်းလက်မခံဘူး။ဒါပေမဲ့ဒီထဲမှာအင်အားအပျော်ဆုံးဖြစ်တဲ့ကိုကံကိုတိုက်ပြလိုက်တာဖြစ်တယ်။နားပါ။ကျန်တဲ့လူတွေကိုပါကြောက်သွားအောင်တိုက်ပြလိုက်တာ။အဲ့ဒါကြောင့်မလို့သူတို့ကထွက်ပြေးသွားတာ။ဒါကိုဥဖုံချဆင်းတို့ကနင်းနေမှမခံမရနိုင်ဖြစ်ပြီးတော့သူတို့ပြန်ဝင်လာဖို့လုပ်တာပဲ။ဇလန်းကအဲ့ဒီတိုင်းပဲဖြစ်တာ
။နောက်တစ်ခုကဟိုဘက်မှာဘုံကြွက်ပြီးတော့အရသာ၄ဦးစီတယ်တရုတ်ပြည်ဘက်မှာဆိုတော့မြန်မာအစိုးရကတော့ဟာကိုကန်းတွေကသူတို့ကိုတရုတ်အထင်လွဲအောင်တမင်လုပ်တယ်လို့လည်းပြောကြတယ်ဒီကိစ္စကိုလည်းပဲတန်တမန်ချင်းကတော့သူတို့ခေါ်ပြီးပြောကြတာရှိပါတယ်လက်ရှိအခြေအနေဖြစ်ခဲ့တာကဘလောက်စီးရပါလိဒေါ်လာတို့အဲ့ဒီဘက်ပါနေတဲ့ပုဂ္ဂိုလ်တွေက
ဟိုအခုနောက်ဆုံးအခြေအနေအရသိရတာကတော့လေတက်ကကျဲတဲ့ဘုံလို့ပြောပါတယ်အဲ့ဒါကဟိုတရုတ်ဘက်ကပညာရှင်တွေကဟိုဗာလဲစစ်ဆေးတာပေါ့ဒါကိုဗမာတံပရဘက်ကလက်မခံဘူးပေါ့ဗျာဗမာအစိုးရဘက်ကအဲ့ဒါကြောင့်မလို့သူတို့ဘက်ကလည်းစုံစမ်းစစ်ဆေးအဖွဲ့အဖွဲ့လွှတ်ပြစေဆိုလို့တရုတ်ကလက်ခံထားပြီးတော့အဲ့ဒီတရုတ်အဖွဲ့ရဲ့ဗမာအဖွဲ့ရဲ့ပူးပေါင်းပြီးစုံစမ်းစစ်ဆေးနေတယ်လို့ပြောပါတယ်တရုတ်ဘက်ကတော့ခိုင်ခိုင်မာမာယက်နေတဲ့အချက်တစ်ချက်ရှိတယ်အဲ့ဒါကဗာလဲဆိုတော့တရုတ်ဗမာနေဆက်တလျှောက်မှာတည်ငြိမ်ဖို့အေးချမ်းဖို့သူတို့အစွမ်းကုန်ကြိုးစားမယ်ဆိုတဲ့စကားတော့ယက်တည်နေပါတယ်
။ဒါကတော့အစိုးရရဲ့မူဝါဒပေါ့။ဒါပေမဲ့ဥပုံကြရှင်တို့ကိုနှိုက်ကလည်းပဲတရုတ်လူမျိုးတွေဖြစ်လေတော့တရုတ်ပြည်သူတွေအကြမ်းမှာသူတို့ဒါသနာဂရင်းဟာသက်မှုရအောင်ဆိုပြီးတော့လူမှုမီဒီယာတွေကတဆင်ဖြန့်ချီကြတယ်။တချို့ကလည်းမြန်မာကိုတော်မုံမုံတီးတီးဖြစ်နေကြတယ်လို့သိရပါတယ်။အဲ့ဒီအချိန်လေးနဲ့ပြောပါအောင်ခင်ဗျာ
။ဟုတ်ပါတယ်။ဟိုဗမာလူမျိုးတွေကိုအခုမှမဟုတ်ပါဘူး။တော်တော်ကြာကြာကလေးကဟိုတရုတ်လူမျိုးတွေဘက်ကတော်တော်ခံစားချက်မကောင်းနေတာရှိပါတယ်။ဒါဟိုသူတို့တရုတ်ရဲ့မီဒီယာတွေမှာလူမှုရေးကွန်ရက်တွေမှာအများကြီးတက်နေပါတယ်။ဒါပေမဲ့လူမှုရေးကိစ္စပဲဖြစ်ဖြစ်အမျိုးသားရေးကိစ္စပဲဖြစ်ဖြစ်အစိုးရပါမှဒီကိစ္စတွေကဖြစ်တာပါ။တရုတ်အစိုးရရဲ့တောက်လျှောက်လူမျိုးရေးကိစ္စတွေအမျိုးသားရေးကိစ္စတွေကိုဖြေရှင်းတဲ့နည်းလမ်းတွေကိုကြည့်တဲ့အခါမှာသူတို့ကဒီအမျိုးသားရေးကိစ္စတို့ဘာလို့တွေပေါ်လာရင်သူတို့ကလက်ဦးမှုရှိရှိနဲ့အရင်ရှင်းလင်းပေးတာများပါတယ်ဥပမာအဖြစ်ဟိုဂျပန်နဲ့ကိစ္စလိုဟာမျိုးဆိုပါတော့ဂျပန်ကိုလူမျိုးရေးအရအင်မတန်ကိုတရုတ်ကအနာကြီးမှုတွေပေါ့ဗျာတော်တော်ပြင်းပြင်းထန်ထန်ရှိတယ်အဲ့တော့တခါလေကြရင်သူတို့အဲ့ဒီမှာပဲအဲ့ဒီလူမှုရေးကွန်ရက်တွေမှာပဲဂျပန်ကုန်ပစ္စည်းတွေကိုသပိတ်မှောက်ဖို့ပြောတတ်တာတွေပါရှိတယ်အဲ့ဒါမျိုးမှဆိုရင်တရုတ်အစိုးရကလက်ဦးမှုရှိရှိနဲ့ဒီလိုသပိတ်မှောက်တာဟာနှစ်ဖက်စလုံးအတွက်ထိခိုက်နစ်နာတယ်ဒါမျိုးမလုပ်သင့်ဘူးပြည်သူအချင်းချင်းကြားမှာပဋိပက္ခမရှိစေရဘူးဘာလို့လဲသူတို့ကလက်ဦးမှုရှိရှိဖြည့်ရှင်းတတ်တာကြည့်ပဲအခုလဲကျွန်မကြည့်တယ်ဒီမှာခင်ဗျားပြောသလိုပဲကိုးကန်လူမျိုးတွေဥဖုံးကြဆင်းလို့ကိုးကန်လူမျိုးဟာယူနန်မျိုးဆက်တွေဖြစ်တယ်လွန်ခဲ့တဲ့နှစ်ပေါင်း300လောက်ကမှသူတို့ကဒီဘက်ကနေပြီးဟိုဘက်ကိုပြေးသွားကြတာတွေဖြစ်တာအဲ့ဒါကြောင့်မလို့ဒီဘက်ဟိုဘက်ဆွေမျိုးတွေရှိကြတယ်ဆိုတာအမှန်ပဲခမရမှတ်မိလိမ့်မယ် KIA နဲ့မနှစ်ကဖြစ်တဲ့ပွဲတုန်းက KIA ဟိုကချင်တွေအများကြီးပြေးလာတယ်ပြေးလာတာကိုတရုတ်ကသူ့နေမြေထဲမှာလုံးဝအဝင်မခံဘူးတဲ့အဲ့တော့ဒီဘက်ကမ်းမှာရှိတဲ့တရုတ်ဖက်ကမ်းမှာရှိတဲ့ကချင်လူမျိုးတွေကသူတို့ဟာသူတို့စုပြီးသူတို့အစိုးရကိုမရမကပြောပြီးသူတို့ဟာသူတို့အဖွဲ့အစည်းကြီးနဲ့ကူညီခဲ့ကြတာဖြစ်တယ်အဲ့တော့မှတရုတ်ကဖွင့်ပေးပြီးတော့မှသူကဟိုကချင်ဒုက္ခသည်တွေကိုလက်ခံတာဒီတစ်ခါကျတော့အဲ့ဒါကိုသူကသင်ခန်းစာယူပြီးစောစောစီးစီးအရင်ဝင်လက်ခံခဲ့တယ်ဒုက္ခသည်စခန်းတွေဖွင့်ပေးခဲ့တယ်အမှန်ပဲသို့တော်လည်းဒီထက်ပိုတဲ့ကိစ္စတွေဖြစ်လာအောင်လို့တော့သူတို့ခွင့်ပြုမှာမဟုတ်ဘူးလို့ထင်ပါတယ
်အဲ့တော့အခုတိုက်ပွဲမှာကြည့်ရင်ဗမာဘက်ကမြန်မာစစ်တပ်ဘက်ကအထီးခိုက်အကြဆုံးနေတယ်တော်တော်များတယ်လို့တွေ့ရပါတယ်ဆိုကိုကန်းမှာလူတွေရင်ငတ်ထင်ရသလိုပေါ့လေနောက်ကတရုတ်မရှိဘူးဗမာကွန်မြူနတီပါတီလည်းသူတို့နဲ့မဟုတ်တော့ဘူးသူတို့ကလည်းအဲ့ကခွဲထွက်ပြီးတော့လာခဲ့တာဆိုဘယ်လိုအင်အားတွေရပြီးတော့မြန်မာတပ်မတော်ခုခံနိုင်နေတယ်လဲဆိုတာလည်းစဉ်းစားမိပါတယ်ဟုတ်လား
ကျွန်မစဉ်းစားတာတလို့ဗမာတပ်မတော်ကနော်ငင်းညာရေးယူထားတာ18နှစ်ရှိပြီအဲ18နှစ်18နှစ်အတွင်းမှာငင်းညာရေးယူထားလိုက်တဲ့တပ်ဟာစစ်တပ်ရမှာတော်တော်ကိုခက်ခဲသွားပြီနောက်တစ်ခုကနော်ကျွန်မအခုဗမာတပ်မတော်မှာဖြစ်ပြက်နေအောက်ခြေရဲဘော်လေးတွေရဲ့နေထိုင်စားသောက်ရေးအတော်ကိုခက်ခဲဆင်းရဲကြတာဖြစ်တယ်အဲ့တော့ရှေ့တန်းမှာကြည့်ပဲဖိထားတော့သူတို့ပြောတဲ့စကားရှိတယ်ဖိအားတွေအင်မတန်ကြီးတယ်ဆိုတာ ဒါကြောင့်မို့ဒီအရတူအရသားတွေကိုနှိပ်စက်ထားရက်စက်ထားခိုးဆိုးလူရက်တာတွေတပုံကြီးဖြစ်တာထို့တူပဲเนาะဥမာ KIA ပဲဖြစ်ဖြစ်เนาะကိုးကန့်တက်ပဲဖြစ်ဖြစ်ဒီဘက်ကလူတွေကကိုးကန့်တက်ကို2006ခုနှစ်ဒီနာအဖတ်တကဝင်တိုက်လိုက်ပြီးတဲ့နောက်ရဲရဲဆက်ဆက်နှိပ်စက်တာဖြစ်တယ်ရဲရဲဆက်ဆက်ပစ္စည်းပစ္စည်းတွေလူရက်တာဖြစ်တယ်အဲ့ဒီဟာကငင်းချမ်းရေးရယူထားတယ်ဆိုတော့အဖွဲတွေအားလုံးကိုမျက်စိပွင့်သွားစေတယ်ဒီစစ်အစိုးရကဘာမှယုံကြည်ရမှုမရှိဘူးငါတို့ဟာငါတို့ကြိုတင်ပြင်ဆင်ထားရမယ်ဆိုတော့အသည့်ကိုပေးလိုက်တယ်လို့ရှိတယ်အဲ့ဒါကြောင့်မလို့ကြံတဲ့အဖွဲစည်းတွေကကိုယ့်လက်နှစ်ကိုကိုယ်စုတယ်ကိုယ့်လက်နဲ့ကိုယ်ကိုယ်ကင်ထားတယ်ဒါတွေကိုဘတော်မှမစွန့်တော့ဘူးဆိုတဲ့စိတ်မျိုးတွေဝင်သွားတာဖြစ်တယ်အဲ့တော့လက်နဲ့ဆိုတာကလည်းဦးကျော်စံသာဒီလိုနေဆက်ဒေတာတွေမှာဝဲခြင်းတလို့ဝယ်လို့ရတယ်ခမားအခုကြားမဲ့ထင်တယ်တရုတ်ပြည်မှာလက်ယူလက်စားကိစ္စတွေနဲ့ဗိုလ်ချုပ်တွေအယောက်30ရှိပြီဖမ်းရတာအဲ့တော့အဲ့ဒီဟာတွေဘာတွေကယူပေါက်တွေကအများကြီးဝယ်လို့ရတယ်ပတ်စံရှိလို့ကတော့အကုန်းကိုဝယ်လို့ရတာဖြစ်တယ်အဲ့တော့သူတို့တွေကအဲ့ဒီအသိနဲ့နိုင်ငံရေးအသိနဲ့အဲ့ဒါလိုစုဆောင်းထားတဲ့လက်နက်တွေနော်ဒါဒီဘက်အခုကိုးကန်းနဲ့ဖြစ်ကြမှာဘာဖြစ်လို့ဒီလောက်လူစစ်သေးတော်တွေထေရာကြီးတာတွေပြောတယ်လဲတကယ်တော့ကြားကပဲအစိုးရတွေကကျမတို့တွေနဲ့တိုက်ခဲ့တုန်းကလည်းသူတို့ယာနဲ့ချီပြီးကြသေးခဲ့တာပဲဟို KIA တွေနဲ့တိုက်တုန်းကလည်းယာနဲ့ချီပြီးတိုက်ခဲ့တာပဲအဲ့တုန်းကမပြောဘဲနဲ့ဘာဖြစ်လို့ကိုးကန်းနဲ့ကြမှာပြောတယ်လဲလို့ဆိုတာသိထူသန်းတယ်ဥကျော်သားပါကျမထင်တာကတော့နော်ဗမာစစ်တပ်အနေနဲ့အမေရိကန်နဲ့တိတ်ဆက်ဆံရေးကောင်းကျင်တယ်အဲ့လိုဆက်ဆံရေးကောင်းကျင်တဲ့အတွက်ကိုတရုတ်ကို demonize လုပ်လိုက်တာတရုတ်ကိုကြောက်စရာသရဝါကြီးဖြစ်အောင်လုပ်ပြီးတော့တမင်သက်သက်လုပ်နေတယ်လို့ကျမထင်တယ
်ဟုတ်ကဲ့ဆိုတော့ဒီအခုပွဲကဒီလိုစစ်ရေးနဲ့ပဲသွားပြီးတော့ဖြေတော့မပေါ်ဘူးပေါ့လေဒီနည်းနဲ့ရဆိုင်တော်ဖြစ်ကောင်းဖြစ်မယ်ဒီနိုင်ငံရေးအဖြေကတော့ပေါ်မှာမဟုတ်ဘူးဆိုတော့အဖြေရအောင်ပြည်လဲမှုရအောင်ဘယ်လိုဖြစ်နိုင်မှာထင်လဲတရုတ်ကများဝင်ဆစ်ဆက်ပြီးတော့ကဲခင်ဗျားတို့နှစ်ဖက်ဆွေးနွေးရပါဆိုတာမျိုးဖြစ်လာနိုင်တယ်ထင်ပါလားတရုတ်သဘောထားအဲ့လိုဖြစ်လာနိုင်တာ
တရုတ်ကတော့အခုဒီနယ်စပ်မှာရှိသမျှလူတွေကိုဆစ်ဆက်ဆွေးနွေးပါလို့ပြောနေတာပဲလေ तू ကသူခုနကကျွန်မပြောတယ်လို့ပဲ तू ကဒီတရုတ်ဗမာနယ်စပ်မှာသူငိမ့်ညမ်းစေချင်တယ်တီငိမ့်စေချင်တယ်ဒီအတွက်သူအစွမ်းကုန်ကြိုးစားမယ်လို့ဟိုတနေ့ကပဲဟိုနေ့ကပြောသွားတယ်ဟိုဝင်းကြီးကျုပ်လီခတ်ချန်ကသတင်းစာရှင်းလင်းပွဲမှာအဲ့လိုပြောသွားတယ်အဲ့တော့ဒီနေဇတ်တလျှောက်တီငိမ့်မှုဆိုတာကအဲ့ဒီဒီလက်နက်ကင်အင်အားစုတွေနော်ဒီလူမျိုးစုအဖွဲ့အစည်းတွေအားလုံးကငင်းချိုင်းဆွေးနွေးမှာပဲဖြစ်တော့မှာပဲလေအ
ဲ့
တော့အဲ့ဒီဟာဖြစ်မြောက်ရေးအတွက်ဝိုင်းပြီးတော့သူတို့တွန်းမှာပဲအခုငင်းချိုင်းဆွေးနွေးပွဲတွေဘာတွေမှာလဲတရုတ်ကကိုယ်စားလှယ်လွှတ်ပြီးတော့ဆွေးနွေးနေတာပဲလေဟိုလိလာသူအဖြစ်ဝင်ရောက်ပြီးတော့တက်ရောက်နေတာပဲ
ကျော်စံသားစီစဉ်တင်ဆက်တဲ့မြန်မာအရေးတုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါရခင်ဗျာအခုတော့နောက်ပတ်စဉ်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ပေးပါမယ်အခုတစ်ပတ်သူယုံကြည်ရအစီအစဉ်မှာတော့အမေရိကန်နဲ့ဂျပန်နိုင်ငံတွေကိုတွားရောက်ပြီးတော့လူငယ်ဦးဆောင်မှုအစီအစဉ်တွေကိုလေ့လာခဲ့တဲ့မတ်ဧကရီဘူကဘာကိုယုံကြည်တယ်လဲဆိုတာကိုပြောပြပေးမှာပါမတ်မိုးဖြူကအစီအစဉ်တင်ဆက်ထားပါရခင်ဗျာ
ဟုတ်ကဲ့မင်္ဂလာပါရှင်ဒီတစ်ပတ်ကျွန်မပြပြခြင်းနဲ့အကြောင်းရင်းလေးရတော့လူငယ်နဲ့အဆုံးအကြည့်ခြင်းလုပ်ငန်းရှင်တွေတို့နာမည်ပေးထားရပေါ့နော်အခုကျွန်မတို့နိုင်ငံကဖွံ့ဖြိုးတဲ့နိုင်ငံဖြစ်တဲ့အတွက်ကျွန်မတို့နိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်နေရာတော်တော်များများလိုအပ်ချက်တွေရှိပါတယ်အဲ့ဒီနေရာမှာကျွန်မမြင်တာကလူငယ်တွေကနေပြီးတော့မှဥဆောင်တဲ့အသေးစားအလက်အစားစီးပွားရေးရဲ့အကျိုးတရားမှုကလည်းကိုယ့်ရဲ့လူမှုပတ်ဝန်းကျင်ကြောင်းလဲဖို့အတွက်အများကြီးအကျိုးတရားမှုရှိရအောင်တွေးရပါတယ်အဲ့တော့လူငယ်အနေနဲ့ကကိုယ်ကိုယ်ရိုင်းဆုံးဦးတည်ထွန်းလုပ်ငန်းရှင်ဖြစ်ဖို့အတွက်ဆိုရင်ကျက်ကတော့တခုကြီးကကျောင်းအကြီးကြီးကနေဖွဲရထားမှအများကြီးအများကြီးတက်ထားမှတော့မဟုတ်ပါဘူး။ဒါပေမဲ့ကိုယ့်ဘွားမှာကိုယ်ဖြစ်ချင်တယ်ကိုယ့်ရဲ့ရည်မှန်ချက်ကိုတိကျတိအောင်လုပ်ပြီးရတော့အဲ့ဒီရည်မှန်ချက်ကိုအောင်မြင်လို့ဖို့အတွက်လိုအပ်တဲ့ဉာဏ်ပညာပိုင်းတွေလိုအပ်တဲ့လေ့လာမှုတွေတော့ဟုတ်တူတိုင်းရရှာခွင့်စီးပူးဖို့တော့ရပါလိမ့်မယ်။အဲ့လိုမျိုးလိုအပ်တဲ့ကိုယ့်ရဲ့အသံမဝဲကြောင်းပညာအတွက်ကိုဥစားပြီးတော့လောက်ကိုင်းနေစီးပွားရေးလုပ်ငန်းတစ်ခုအတွက်ကိုလိုအပ်တဲ့ဉာဏ်ပညာပိုင်းနဲ့ဗဟုသုတရာကိုရှာဖွေနိုင်ဖို့အတွက်ပထမအရေး တီရဲ့အဆိုင်ကကျွန်မထင်တာတော့ဇာနဲ့များဖိုက်ရမယ်လို့ထင်ပါတယ်။ပြီးတော့လူတွေကြားမှာလူတွေနဲ့အရောတဝင်နေတဲ့အခါကျမှဇာနဲ့ကိုယ်ပုံမှန်ကလူတွေတို့အပ်တဲ့အခြေခံလိုအပ်ချက်ကိုကိုယ်တကယ်အလုပ်လုပ်တဲ့အခါကျရင်ပြန်လေကျန်တဲ့ဖြည့်တင်းပေးနိုင်ဖို့ဒီတိုင်းနဲ့အတွက်လူတွေကြားမှာလည်းရောတဝင်နေဖို့လူတွေနဲ့ initiate လုပ်ဖို့လည်းပါတယ်။နောက်တစ်ချက်ကကြတော့အခုကလေးကနေစပြီးကိုဦးဆောင်နဲ့ဒီမှာဖြစ်ခင်မှာကိုဦးဆောင်နဲ့အခါကြတော့ရှင်ကိုရဲ့တုံ့ပြန်ကိုရဲ့လုပ်ငန်းကိုဦးဆောင်နိုင်တဲ့ဒီတယောက်ဖြစ်အောင်ခေါင်းဆောင်မှုဆိုရင်အရေးကြီးဆိုတာလည်းကိုကတကယ်ကြီးပြင်သိသိယူရပါလိမ့်မယ်။ပြီးရင်ကိုတကယ်စီဝိုင်းလုပ်ငန်းတစ်ခုလုပ်လာတဲ့အခါကျမှလည်းကိုယ့်ရဲ့စီဝိုင်းရေးကပတ်စံတစ်ခုပဲရတာလည်းမဟုတ်ဘဲနဲ့ကိုယ့်စီဝိုင်းမှာလုပ်တဲ့အလုပ်သမားတွေရဲ့အခွင့်အရေးတွေသူတို့တွေဒီနေရာနေထပ်ပြီးတော့မှတိုးတက်ဖို့အတွက်သူတို့တွေရဲ့ရှိရဲ့စွမ်းအင်တွေပို့ပြီးတော့တိုးတက်ပြီးတော့လုပ်ငန်းကိုလည်းပို့ပြီးတိုးတက်အောင်လုပ်နိုင်ဖို့အတွက်လည်းကိုကခေါင်းဆောင်ဟောင်းတရားအမိနဲ့ရှိရနေဥဆောင်နဲ့ပြန်လုပ်နိုင်ရမယ်လို့ကျမထင်ပါတယ်။အဲ့ဒါလိုမျိုးဆိုဦးဒီဒီထွေလုံးလဲရှင်လောက်တယ်ဆိုတာဟာ business အခြေစီးပွားအခြေရောတာလုံးမှာမဟုတ်ပါဘူးကိုပေါ်ဝင်ချိန်မှာလောက်တဲ့နေတဲ့အခြေခံလိုအပ်ချက်တစ်ခုကိုစတင်ပြီးတော့တတိထားတွေ့ရှိမိလို့ပဲဖြစ်ဖြစ်ဒါမှမဟုတ်ကိုငယ်ကလေးကစိတ်ကူးရေးအိမ်မက်ခဲစိတ်ကူးအိမ်မက်တစ်ခုကို account ထဲပေါ်ဖို့ပဲဖြစ်ဖြစ်စီးပွားရေးလုံးလဲတစ်ခုအသေးစားလုံးလဲမဆိုဘူးသူမဆိုအခုဖြစ်မှာစတင်နိုင်ပါတယ်အဲ့ဒီအတွက်ကိုပါကလိုအပ်တဲ့ဒီကညာရေဘဟုတုတရေကိုလေ့လာဆီးဆီးပြီးတော့သူငယ်အနေနဲ့လည်းအသေးစားနဲ့ဆာစီးပွားရေအောင်မြောင်လုပ်ပြီးတော့ဒီထက်ဒီထက်မကရစီးပွားရေစီးပွားရေလုပ်ငန်းလေးကိုဆက်ထွင်လိုက်ပြီးတော့တိုင်းပြည်ရဲ့စီးပွားရေကဏ္ဍဖွံ့ဖြိုးရေးအတွက်အများကြီးအထောက်အပံ့ပြုလုပ်နိုင်နိုင်မယ်လို့ယုံကြည်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒါကတော့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်သွားရှင်တို့အနေနဲ့ VOA ကိုဝေဖန်အကြံပေးစာတွေအီးမေးလ်နဲ့ပေးပို့လိုသူတွေ VOA ရဲ့အီးမေးလ်လိုက်စာက burmese@voanews.com ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်ကတော့1-232-382-5554ဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
အကြမ်းဖက်အစွန်းရောက်ဝါဒတွေဟာကမ္ဘာကြီးအတွက်စိုးရိမ်စရာအကောင်းဆုံးဖြစ်နေရတဲ့စိန်ခေါ်မှုတွေကတခုဖြစ်လာနေပါတယ်အစွန်းရောက်သမားတွေဟာအကျန်းဖက်သမားလူသစ်တွေကိုစုဆောင်းဖို့နဲ့လူပောင်ဖွဲ့ကိုသူတို့လိုရာစန္ဒအတိုင်းပြောင်းပြန်လှန်ပြောင်းလဲပြစ်ရမှာပြသဖို့ကဘာသူကဘာသားတွေရဲ့မတူကွဲပြားတဲ့ယဉ်ကျေးမှုစီးပွားရေးနဲ့ဘာသာအယူဝါဒတွေကနေပြီးအသုံးချနိုင်တဲ့နိလန်တွေကိုရှာဖွေနေကြပါတယ်အကျန်းဖက်ဝါဒဆိုတာဟာနိုင်ငံနဲ့နိုင်ငံသားမရွေးကြားမအသက်အရွယ်လူမျိုးစုဘာသာမခွဲပဲချိမ့်ချမှုအန္တရာယ်တစ်ရပ်ဖြစ်နေတယ်ဆိုတာကိုအတိမတ်ပြုလက်ခံထားကြပါတယ်အကျံဖက်သမားတွေပြောနေတဲ့သူတို့ရဲ့လောက်ရတွေဟာကျွန်တော်တို့ရဲ့ဘုံကြီးမှန်းချက်နဲ့ကြိုးပမ်းအားထုတ်မှုတွေတဲ့ပိုးပြီးအေးပါပါတယ်ဆိုတော့လောက်ကြံပြောဆိုမှုတွေကိုမယုံကြည်ကြဖို့နဲ့ဒါကိုလက်မခံနိုင်ကြောင်းလဲအမေရိကန်နိုင်ငံဂျာရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်အကျံဖက်ဝါဒဟာကမ္ဘာနေရာဒေသအသီးသီးမှာနေထိုင်နေကြသူတွေနဲ့အများဆုံးကတော့မွတ်စလင်တွေကိုတည်တည်ပျက်စီးစေခဲ့ပါတယ်ကျွန်တော်တို့တယောက်ချင်းစီဟာဘယ်တိုင်းရင်းသားလူမျိုးနွယ်စုကပဲဖြစ်စေဘယ်ကိုယ်ွယ်ယုံကြည်မှုကိုပဲခံယူပါစေဘယ်နိုင်ငံသားပဲဖြစ်ပါစေအကြမ်းဖက်မှုအန္တရာယ်နဲ့ချိမ့်ချောက်ခံနေရပါတယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်။ဘာသာရေးအတွေ့အခေါ်စိတ်ပိုင်းဆိုင်ရာနိုင်ငံရေးဓမ္မမဟုတ်စီးပွားရေးနိုင်ပါကြဆင်မှုစတဲ့လူတယောက်ချင်းစီရဲ့စိတ်ခံစားချက်ဘလို့ပဲဖြစ်နေပါစေကလေးတွေကိုတတ်ဖြတ်တာဆဲကျော်တက်မိန်းကလေးတွေကိုပြန်ပြီးဆွဲအရမပြုကျင်တာဒါမှမဟုတ်လက်နဲ့မဲ့အရက်သားတွေကိုတတ်ဖြတ်နေတာဟာမှန်ကန်တယ်တရားမျှတတယ်လို့သမိုင်းမှာဘယ်တော့မှလက်မခံခဲ့ပါဘူးဒီလိုရက်ဆက်ရုံမာတဲ့လောက်ရတဲ့အတွက်အကြောင်းပြချက်တွေစင်ကြေးပေးတာတွေဟာဘလို့မှလက်ခံနိုင်စရာအကြောင်းမရှိပါဘူးလို့လည်းဝန်ကြီးကယ်ရီကပြောပါတယ်ဖေဖော်ဝါရီလနှောင်းပိုင်းမှာသမ္မတဩဘားမားကကမ္ဘာကထပြုပြီးကမ္ဘာတစ်လွှားကအစိုးရတွေလူမှုအဖွဲ့တွေနဲ့တတိပုဂ္ဂလအဖွဲ့တွေကိုမြို့တော်ဝါရှင်တန် DC မှာဖိတ်ကြားခဲ့ပြီးကမ္ဘာကြီးကိုချိမ့်ချောက်လာနေတဲ့အကြမ်းဖက်မှုအန္တရာယ်တားဆီးကာကွယ်ရေးဆွေးနွေးခဲ့ကြပါတယ်အဲ့ဒီလိုထိပ်ပိုင်းခေါင်းဆောင်တွေဆွေးနွေးခဲ့တာမှာအကြမ်းဖက်မှုအန္တရာယ်ကိုသာမကไอซอลအပါဝင်နောက်ွယ်ကနေပုံရှုွယ်ရှုဥဆောင်နေတဲ့အကြမ်းဖက်သမားတွေရဲ့ရန်ကအရေးပေါ်ကာကွယ်တားဆီးနိုင်မဲ့နီလန်တွေအတွက်လဲဆွေးနွေးခဲ့ကြပါတယ် ဝန်ကြီးကယ်ရီပြောခဲ့သလိုအမျိုးသမီးတွေလူငယ်တွေပါဝင်တဲ့လူပေါင်းဖွဲ့စည်းရဲ့အခန်းကဏ္ဍဟာအထူးအကောင်ခိုင်မာရပါမယ်။နောက်ပြီးလူဖွဲ့စည်းဟာပူးပေါင်းဆောင်ရွက်နိုင်စွမ်းရှိနေဖို့လည်းသေချာရပါလိမ့်မယ်။တိခတ်မှုငြိမ်းအေးမှုကိုတိုးမြှင့်ပေးနိုင်တဲ့ဘာသာတရားကိုလည်းမြင့်တင်ပေးကြရပါမယ်။ဘာသာတရားအားလုံးကိုလေးစားမြတ်နှုတ်ကြရပါမယ်။ကျွန်တော်တို့အနေနဲ့ဒီစိန်ခေါ်မှုရဲ့တစ်စိတ်တစ်ပိုင်းဖြစ်တဲ့လူမှုရေးစည်းဝါးရေးနဲ့နိုင်ငံရေးဘေးထုတ်ခံရမှုဆိုတဲ့ကိစ္စတွေကိုလည်းရင်ဆိုင်ကြဖို့လိုပါတယ်လို့ဝန်ကြီးကယ်ရီကပြောခဲ့ပါဗျ။ညီလာခံအဆုံးသတ်ချိန်မှာတက်ရောက်လာကြတဲ့ကိုယ်စားလှယ်တွေဟာတကဘာလုံးအတိုင်းအတာနဲ့အကြံဖက်အစွန်းရောက်ဝါရကိုကာကွယ်ပေးနိုင်မယ့်နီလန်းရှာဖွေရေးဘုံဆောင်ရွက်ချက်ချမှတ်နိုင်တဲ့အစီအစဉ်ရေးဆွဲနိုင်ရေးသဘောတူညီခဲ့ကြပါတယ်။အစည်းအဝေးတက်ရောက်သူတွေအနေနဲ့အကြံဖက်မှုကိုတိုက်ခိုက်ချိန်မုံရမှာအစိုးရဘောင်းဆောင်တူတကလက်တွဲဆောင်ရွက်သွားကြမှသာအထမြောက်အောင်မြင်နိုင်မယ့်အကြောင်းစီရင်နည်းတစ်ခုရဲနဲ့အစိုးရတရက်ချင်းစီအနေနဲ့ဖြစ်ရှင်းသွားလို့မရနိုင်ကြောင်းနဲ့နိုင်ငံတကာအတိုင်းအဝိုင်းတရက်လုံးကရေရှည်ပူးပေါင်းရင်ဆိုင်သွားကြရမှာဖြစ်တဲ့အကြောင်းကိုလည်းအတိမတ်ပြုခဲ့ကြပါတယ်။ကျွန်တော်တို့ဟာအခုအဲ့ဒီခီးရှည်ကြီးကိုသွားနေကြပါတယ်။ကျွန်တော်တို့ကနောက်လာနောက်သားတွေကိုသူတို့ရဲ့အနာဂတ်ဟာအချမ်းပတ်သမားတွေရဲ့လက်ထဲမကျရောက်စေရပါဘူးဆိုတာနဲ့ရက်ဆက်ကြမ်းကြုတ်တဲ့အတွေ့အော်တွေကသူတို့ဘောကျရောက်မနေစေရပါဘူးဆိုတာရှင်းရှင်းလင်းလင်းပြသရမှာဖြစ်ပါတယ်။ကျွန်တော်တို့ဟာကြောက်ရွံ့တွတ်ဆုပ်နေလို့မရပါဘူး။ကျွန်တော်တို့အတူတကွပူးပေါင်းဆောင်ရွက်ခြင်းအပြင်မလွဲမသွေအောင်ပွဲခံနိုင်ရမှာပါ။လုံခြုံစိတ်ချပြီးဘေးအန္တရာယ်ကင်းရှင်းမှုဟာကျွန်တော်တို့ရဲ့စူပေါင်းညီညာတဲ့တုံ့ပြန်ဆောင်ရွက်ချက်တွေပေါ်မှာမူတည်နေပါတယ်လို့ဝန်ကြီးကယ်ရီကပြောသွားခဲ့ပါတယ်ရှင
်။မေဂန်ဆိုယာရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။တော်ရချင်းတို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အားပေါ်မဟုတ်တဲ့အကြောင်းထပ်မံပြီးတော့အသိပေးလိုပါတယ်။ VOA American အတန်ကနေကြာတာပတိနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလှိုင်းဒိုမီတာ16 19နဲ့24ဒုကနေပြီးတော့ပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီလိုမြန်မာပိုင်းရဲ့ကြာတာပတိနေ့မနက်ခင်းအစီအစဉ်လေးမြန်မာမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုဥကျော်စံတာကတလဲကြီးညာပေးပါလိမ့်မယ်ခင်ဗျာ
ဂျူနီရှားနိုင်ငံမှာကဘာလက်ခီးတွေလက်ပတ်ရအထင်ကြီးပြတိုက်တစ်ခုကိုသနတ်သမားတွေဝင်ရောက်ပစ်ခတ်လို့နိုင်ငံသားဧည့်သည်များပြအပါဝင်လူပေါင်း22ဦးသေဆုံးသွားခဲ့ပါတယ်ဒါကြောင့်လည်းလွတ်မြောက်အောင်ကြိုးပမ်းရင်းသနတ်သမားနှုတ်ကိုရဲတပ်ဖွဲ့ကပစ်တက်လိုက်ပါတယ်ပေါင်းဘက်တဲ့ခန်းသုံးဦးရှာဖွေနေဆဲဖြစ်တယ်လို့ဆိုပါရဲသနတ်သမားတွေဘယ်သူဘယ်ဝါဆိုတာကိုမသိရသေးပါဘူးအီရန်ရွေးကောက်ပွဲမှာဝန်ကြီးချုပ်ဘင်ဒမင်နေတန်ယာဟူအနိုင်ရရှိသွားပေမဲ့အီရန်ရဲ့နျူကလ িয়ার ဆွေးနွေးပွဲကိစ္စမှာတော့ထိခိုက်လိမ့်မယ်မဟုတ်ဘူးလို့အမေရိကန်နိုင်ငံသားရဲ့ဌာနကပြောကြားလိုက်ပါတယ်အစ္စရေးရွေးကောက်ပွဲမတိုင်ခင်နှစ်ပတ်လိုကတော့အီရန်နဲ့မပြီးပြတ်သေးတဲ့ဆွေးနွေးမှုဟာမှားယွင်းတဲ့အပြစ်ယူတစ်ခုဖြစ်တယ်လို့မစ္စတာနေတန်ယာဟူကအမေရိကန်ကွန်ဂရက်လွှတ်တော်မှာပြောကြားပြီးအိုဘားမားအစိုးရကိုဒေါသဖြစ်စေခဲ့ပါတယ်စစ်တူဂျော်ရီစီကမြို့ရီအများပြားကိုပြန်လည်သိမ့်ပိုက်နိုင်ရပြီးဖြစ်ပေမဲ့ယမန်နှစ်ကဘဂိုဟာရမ်တွေပြန်ပြီးဆွဲထားခြင်းခံရတဲ့အကြောင်းသူလေး200ကျော်ဘယ်ရောက်နေရဆိုတာသက်လွန်စမရရှိသေးဘူးလို့နိုင်ဂျီးရီးယားစစ်တပ်ကပြောကြားလိုက်ပါတယ်ပြန်လည်လွတ်မြောက်နိုင်ပြီးအလုံးမှာသူတို့ကိုလိုက်လံစုံစမ်းနေတယ်လို့လည်းဗိုလ်ချုပ်ကြီးကနက်ကဆိုပါတယ်ဒါပေမဲ့မင်းမြန်ချင်းခံရသူတွေကတော့ဒီအကြောင်းသူတွေနဲ့ပတ်သက်ပြီးတစုံတရာအကြံပြုဖြေကြားခြင်းမရှိကြဘူးလို့ဆိုပါတယ်ဂျပန်နိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးကာရိုလိုင်းကနေဒီနဲ့အိုကီနာဝါကျွန်းဆိုင်ရာအမေရိကန်ကောင်စီဝန်ချုပ်အယ်ဖရက်မယ်ဂဘီဒိုကိုလူကြံသက်ဖြတ်ဖို့ထင်ကြောက်မှုတွေကိုစုံစမ်းစစ်ဆေးနေကြောင်းဂျပန်ရဲတပ်ဖွဲ့ကပြောကြားလိုက်ပါတယ်
။ထိတန်းရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုဥကျော်စံသာကြီးညာတော်တာပါ။ဒီမနေ့တည်းအစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးတော့အတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒေရိုစမစ်ဖြစ်ပါတယ်ကျွန်တော်ဆံမိုးပြီပါ။ညနေပဲ6:00ကနေ9:00ထိထုတ်လွှင့်မယ့်အစီအစဉ်လေးကိုလှိုင်းဒိုမီတာ16 19နဲ့25တို့ကနေတန်လွှင့်ပေးမှာဖြစ်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.